Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဇန်နဝါရီလ25ရက်တောက်ကြညာပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တောက်ကြညာရဲ့အစီအစဉ်မှုကကျမစုမော်ပါရှင်
ကျမကတော့စုပြတ်မော်ပါ2016ရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရအောင်လို့အဓိကကြိုးပမ်းခဲ့သူတယောက်ဖြစ်တဲ့ရော့ဂျာစတုန်းကိုတရားရေးလုပ်ငန်းတွေကိုနှောက်ယှက်မှုဥပဒေတွေနဲ့ဖမ်းဆီးလိုက်ပါတယ်မြန်မာနိုင်ငံဒီမိုကရေစီအပြောင်းအလဲမှာအပြုသဘောတိုးတက်မှုတွေဆော့ယုတ်မှုတွေရှိနေတယ်လို့ကုလသမဂ္ဂလူ့အခွင့်ရေးအထူးကိုယ်စားလှယ်မစ်ရှန်ဟီလီကပြောကြားလိုက်ပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုစောဝင်းလှိုင်နဲ့အကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်တောက်ကြညာအတွက်ထိတ်တန့်ရောက်သတင်းလွှာတွေကတော့ရိုဟင်ညာမွတ်စလင်တွေအပေါ်မှာလူမျိုးသုံးသပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့တက်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတရားစွဲဆိုတင်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးကိုယ်စားလှယ်မစ်ရဟီလီကပြောကြားလိုက်ပါတယ
် Men online and others should be held accountable for genocide.In Rakhine,
ဒီရိုက်တာသတင်းဌာနနဲ့ပြုလုပ်တဲ့တီးတန့်တွေ့ဆုံမေးမြန်းခန်းမှာပြောဆိုခဲ့တာပါနောက်ပိုင်းမှာအပြည့်ဆုံးနားဆင်ရပါမယ်နောက်တက်မတော်ဘက်ကအပြည့်ခက်ရစဲရည်ကျင်ညာချက်အပေါ်မှာတိုင်းရင်းသားလက်နက်ကိုင်တွေဘက်ကချိုးဖောက်မှုတွေရှိနေတဲ့အကြောင်းမြန်မာစစ်တပ်ဘက်ကဒီကနေ့သတိပေးလိုက်တာဖွဲ့စည်းပုံအခြေခံဥပဒေပြင်ဖို့လက်ရှိအာဏာရပါတီ NLD အနေနဲ့ဘယ်လိုဆောင်ရွက်သင့်ပါသလဲဆိုတာကိုနိုင်ငံရေးပါတီတွေဘက်ကအကြံပြုလိုက်ကြတဲ့အကြောင်းသတင်းနဲ့အတူဒုတိယပိုင်းနိုင်ငံဝက်မှာတော့မျိုးသမီးခန္ဓာသုတဆုံးလေးအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအခြေဆုံးကတော့တောက်ကြညရဲ့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုစောဝင်းလှိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့လူယုံတယောက်လည်းဖြစ်ထရမ့်ရွေးကောက်ပွဲစည်းရုံးအကြံပေးလည်းဖြစ်တဲ့ရော့ဂျာစတုန်းကိုရာဇဝတ်မှု9မှုနဲ့ဖမ်းဆီးလိုက်ပါတယ်2016သမ္မတရွေးကောက်ပွဲမှာရုရှားဝင်ဆွဲဖက်ခဲ့သလားဆိုတာစုံစမ်းနေတဲ့အထူးစုံစမ်းရေးမှူးရော့ဘတ်မော်လာယုံကနေပြီးတော့မစ္စတာစတုန်းကိုလိင်ညာထွက်ဆိုမှုတရားရေးလုပ်ငန်းနဲ့တပ်တွေထွက်ဆိုသူတွေကိုနှောက်ယှက်ဟန်တားမှုစတဲ့အမှုတွေနဲ့တရားစွဲခဲ့ပြီးတော့တောက်ကြနေမနဲ့အစောကြီးအချိန်ဖလော်ရီဒါပြည်နယ်ကသူ့ရဲ့နေအိမ်မှာဖမ်းဆီးလိုက်တာဖြစ်ပါတယ်2016ရွေးကောက်ပွဲမတိုင်ခင်ကဒီမိုကရက်ပါတီတာဝန်ရှိသူတွေရဲ့အီးမေးလ်တွေကိုရုရှားဝင်ရောက်ခိုးယူတဲ့ကိစ္စနဲ့အခုအမှုတွေဆက်ဆံနေပါတယ်အီးမေးလ်တွေကိုလူသိရှင်ကြားမထုတ်ပြန်ခင်WikiLeaks website တည်ထောင်သူ Julian Assange နဲ့တွေ့ဆုံခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ Outlook တော်ထောက်လိုက်ရေးကော်မတီကို Roger Stone လိညာပြောခဲ့တယ်လို့အစိုးရရှေ့နေတွေကတရားရုံးကိုတင်ပြတဲ့ဆွဆွဲချက်တွေမှာဖော်ပြထားပါတယ် WikiLeaks ကနေ Democrat Party နဲ့ပတ်သက်တဲ့အချက်လက်တွေမထုတ်ပြန်ခင်နဲ့ထုတ်ပြန်ခဲ့ပြီးအချိန်တွေမှာ Mr. Stone နဲ့ Trump အောင်နိုင်ရေးထိတ်တန့်တာဝန်ရှိသူတွေကြားအပြန်အလှန်ဆက်သွယ်ခဲ့တဲ့အကြောင်းတွေလိညာထွက်ဆိုခဲ့တဲ့အတွက်ဖမ်းဆီးခံရပုံရပါတယ်နှစ်ပေါင်း40လောက်သမ္မတနဲ့ခင်မင်ရင်းနှီးပြီးတော့ထရမ့်ရွေးကောက်ပွဲအနိုင်ရဖို့ဥဆောင်ကြိုးပမ်းခဲ့သူလည်းဖြစ်တဲ့ရော့ဂျာစတုန်းကိုအထူးစုံစမ်းရေးမှူးရောဘတ်မော်လာဥဆောင်တဲ့စုံစမ်းသူတွေကအသေးစိတ်စုံစမ်းနေခဲ့တာပါ2016သမ္မတရွေးကောက်ပွဲမှာသမ္မတလောင်းဟီလာရီကလင်တန်ကိုထိခိုက်အောင်ရုရှားတို့နဲ့ပူးပေါင်းလုပ်ခဲ့သလားဆိုတာကိုစုံစမ်းနေတဲ့စုံစမ်းမှုကနေဖန်စီတရားဆွဲခံရသူတွေထဲမှာရော့ဂျာစတုန်းကအရေးအပါဆုံးတယောက်လို့ပြောလို့ရပါတယ်ဒီကနေ့ Fort Lauderdale တရားလုံးမှာသူ့ကိုရုံးထုတ်မှာဖြစ်ပြီးတော့သူ့ဘက်ကတော့ဘာမှအမှားမလုပ်ခဲ့ဘူးလို့ညင်ဆန်ထားပါတယ
်မက္ကဆီကိုနိုင်ငံဘက်ကနေအမေရိကန်ပြည်ထောင်စုထဲကိုစန်ဆီဒရိုနေဇာကစ်ကိုဖျက်ပြီးဝင်ရောက်ဖို့ကြိုးစားသူတွေအပေါ်ဒီကနေ့တောက်ကြနေကစပြီးလူမှုကြီးကြရေးဆိုင်ရာဥပဒေအသစ်နဲ့စတင်ကင်တွယ်ဆောင်ရွက်တော့မှာဖြစ်ပါတယ်MPP လို့ခေါ်တဲ့ရွှေပြောင်းအခြေချနေတဲ့သူများအကောက်ပဲလှုပ်ထုံးလို့နေအသေးရအဲ့ဒီနေဇက်ကိတ်ကနေအမေရိကန်ထဲဝင်ပြီးခေလုံးွင့်လျှောက်ထားသူတွေကိုသူတို့အမှုတွေစစ်စစ်မှုတွေလှုပ်ဆောင်နေတဲ့ကာလမှာမက္ကဆီကိုနိုင်ငံဘက်ကိုပြန်ပို့ထားမှာဖြစ်ကြောင်းအမေရိကန်အမိမြေလုံခြုံရေးဌာနကပြောပါတယ်ခေလုံးွင့်လျှောက်ထားကြသူတွေအတွက်လိုအပ်တဲ့စာနာမှုဆိုင်ရာအကူအညီနဲ့အကောက်ပဲမှုတွေကိုတော့မက္ကဆီကိုနိုင်ငံကကြားကာလမှာထောက်ပံ့ပေးထားမှာဖြစ်ကြောင်းလည်းအမိမြေလုံခြုံရေးဌာနကပြောပါတယ်နိုင်ငံရဲ့တောင်ပိုင်းနေဇက်ဒေသမှာလုံခြုံရေးနဲ့လူသားချင်းစာနာမှုဆိုင်ရာပဋိပက္ခတွေနဲ့ရင်ဆိုင်နေရတာကြောင့်ဒီပဋိပက္ခတွေကိုဖြည့်ရှင်းပြီးနေဇက်ဒေတာဘေးကင်းလုံခြုံအောင်လှုပ်ဆောင်တာလူမှုကြီးကြပ်ရေးနဲ့အကောက်ခွန်ဆိုင်ရာဥပဒေတွေပြဋ္ဌာန်းဆောင်ရွက်တာတွေလှုပ်ဆောင်ဖို့အတွက် MPP လုံထုံးလုံနေအစ်စ်ကိုထုတ်ပြန်ရခြင်းဖြစ်ကြောင်းအမိမြေလုံခြုံရေးဌာနကပြောပါတယ်အခုထုတ်ပြန်လိုက်တဲ့လုံထုံးလုံနေအစ်စ်ရာအမေရိကန်နိုင်ငံထဲကိုတရားမဝင်ဝင်ရောက်ဖို့စ조사သူတွေကိုတားဆီးဟန်တားနိုင်မှာဖြစ်တယ်လို့တရားဝင်ဝင်ရောက်လာ
ဒီကိုလုံးဝင်းလျှောက်ထားသူတွေအတွက်ပိုပြီးအာယုံဆိုင်လှုပ်ဆောင်ပေးနေမှာဖြစ်ကြောင်းလည်းအမိမီလုံယုံထဏာကပြောပါတယ်။အမေရိကန်ဆိုရလုပ်ငန်းတွေရပ်ဆိုင်ထားတာတည်းငါးဘက်ကြာလာတာနဲ့အမျှပုံမှန်ဆိုလစာရကြရမယ်ဒီနေ့မှလည်းဝန်ဆန်းဆက်သိမ်းလောက်ဒုတိယအကြိမ်လစာမရသေးပဲဖြစ်နေပါတယ်။ သမ္မတဒေါ်နယ်ထရမ့်ကတော့မက္ဆီကိုနယ်စပ်မှာတိုင်းကဘူးတူတောင်းနေတဲ့စည်းအတွက်ဖြတ်တော်ကအနည်းငယ်ကြိုခွင့်ပြုပေးထားရင်အစိုးရလုပ်ငန်းတွေကိုယာယီပြန်ဖွင့်ပေးဖို့သဘောတူမယ်လို့ပြောကြားခဲ့ပါတယ်။အစိုးရလုပ်ငန်းတွေပြန်လည်လည်ပတ်နိုင်မှုရည်ရွယ်ပြီးတော့အထက်လွှတ်တော်မှာ
ဂျန်နဲ့ဘန်တာနှစ်တခုလုံးအတွက်အစိုးရအသုံးစရိတ်အပြင်ဒမရထရမ့်တောင်းဆိုနေတဲ့ဒတိုင်းကာစရိတ်ဒေါ်လာ၅.၃ခွနှစ်ဘီလီယံနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာအကန့်အသတ်နဲ့ပြုပြင်ပြောင်းလဲရေးတွေပါဝင်ပါတယ်။ဒီမိုကရက်တွေဘက်ကဥပဒေချမ်းမှာတော့ February
7ရက်နေ့အထိအစိုးရအသုံးစရိတ်ကိုအတည်ပြုပြီးတော့အဲဒီကာလအတွင်းနယ်စပ်လုံခြုံရေးအတွက်လွှတ်တော်နယ်အင်ဘျူရိုကြားညှိနှိုင်းကြဖို့ဆိုပြထားတာပါ။မဲခွဲခဲ့တာမှာဥပဒေချမ်းနှစ်ခုလုံးလိုအပ်တဲ့ထောက်ခံမဲ 60 မရခဲ့တဲ့အတွက်အတည်မပြုနိုင်ခဲ့ပါဘူး။အဲဒီနောက်ဒမရကတူတောင်းနေတဲ့ဒတိုင်းကာစရိတ်ထဲက
အနေငယ်ကိုကြိုပေးရင်တော့အစိုးရလုပ်ငန်းတွေရပ်ထားတာကိုပြန်ဖွင့်ပေးမယ်ဆိုတဲ့သဘောမျိုးပြောကြားခဲ့ပါတယ်။ဗင်နီဇွဲလားနိုင်ငံမှာရှိနေတဲ့အမေရိကန်တန်ရုံဝန်ထမ်းတွေကမဖြစ်မနေလိုအပ်တဲ့ဝန်ထမ်းတွေကလွဲလို့ဂျန်နက်သူအားလုံးကိုပြန်လာဖို့အမေရိကန်နိုင်ငံကြီးဌာနကညှိနှိုင်းထားပါတယ်။တန်ရုံဝန်ထမ်းအားလုံးကိုနိုင်ငံတွေကနေစနေနေ့နောက်ဆုံးထားထွက်သွားကြဖို့သမ္မတရာတူမစွ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ဒီရီအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့ကနေညပဲအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။မြန်မာနိုင်ငံထဲမှာရှိနေတဲ့ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ဘက်ထွက်သွားအောင်လို့အစွန်းရောက်ဒေသခံတွေနဲ့လုံခြုံရေးတွေကလုပ်နေတယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ဆီယာဟီလီကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံပြည်ဝင်ခွင့်မရတာကြောင့်အိမ်နီးချင်းထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကို17ရက်ကြာတွားရောက်လေ့လာခဲ့တဲ့ယာဟီလီကသူ့ရဲ့ခီးစဉ်တွေးရှိချက်ကိုဒီကနေ့ဒါကာမြို့တော်မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့တာဖြစ်ပါတယ်။
During my visit, I received videos of houses burning in Mongdaw Township, the second such incident to occur in Mongdaw in 2019 alone. According to information,
Mongdaw မြို့နယ်ကရိုဟင်ဂျာအိမ်တွေကိုအခု2019ခုနှစ်ထဲမှာပဲမိရှို့တဲ့ဗီဒီယိုတွေကိုအခုသူ့ရဲ့ခီးစဉ်မှာကြည့်ခဲ့ရတယ်မြန်မာလုံခြုံရေးတွေနဲ့ဗုဒ္ဓဘာသာအစွန်းရောက်တွေပေါင်းပြီးတော့မိရှို့တာလို့စုံစမ်းသိရတယ်လို့မစ်ဆီယာဟီလီပြောသွားတာပါရခိုင်ပြည်နယ်ထဲမှာရှိနေတဲ့ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ဘက်မသွားသွားအောင်လုပ်နေတာလို့သူကပြောပါတယ်ဒါရင်မကနှစ်နိုင်ငံနယ်စပ်ကြားက zero line မှာဒီခိုးလုံနေတဲ့ရိုဟင်ဂျာတွေကိုလည်းမြန်မာလုံခြုံရေးတွေကအနှောက်အယှက်ပေးပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုသွားအောင်အတင်းလုပ်နေတယ်လို့သူနဲ့တွေ့ခဲ့သူတွေကပြောပြတဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေမှာကုညီထောက်ပံ့မှုတွေလိုအပ်နေတဲ့အကြောင်းလည်းပြောပါသေးတယ်တခါဒီရခိုင်ပြည်နယ်ထဲမှာရခိုင်လက်နက်ကိုင် AA နဲ့အစိုးရတပ်တွေတိုက်ပွဲဖြစ်နေတာနဲ့ပတ်သက်လို့လည်းဒေသခံတွေအတွက်စိုးရိမ်တယ်လို့ပြောပါတယ် AA အဖွဲ့ကိုဒီအာဆာအကြမ်းဖက်အဖွဲ့နဲ့ဆက်နွယ်နေတယ်လို့မြန်မာအစိုးရကပြောတာဟာတိတ်ကိုတာဝန်မဲ့လွန်းတယ်လို့လည်းမစ်ဆီယာဟီလီကပြောပါတယ်မြန်မာနိုင်ငံဒီမိုကရေစီအပြောင်းလဲမှာအပြည့်သဘောတိုးတက်မှုဆုပ်ယုပ်မှုတွေရှိနေတယ်လို့လည်းသတင်းစာရှင်းလင်းပွဲမှာပြောသွားပါသေးတယ်အထူးသဖြင့်လွတ်လပ်စွာထုတ်ဖော်ပြောဆိုဆွေးနွေးခွင့်ရှိဖို့အရေးကြီးတယ်ဆိုတာကိုဖန်ဆီးခံထားရတဲ့ကချင်လှုပ်ရှားသူ၃ယောက်နဲ့ Writer သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဥပမာပေးပြီးတော့ပြောခဲ့တာပါတိုင်းဒါလက်နက်ကိုင်ဖွဲ့ရင်းနဲ့တပ်မတော်ကအပြည့်ခတ်ရဆဲခဲ့တာကိုလည်းသူကကြိုဆိုကြောင်းပြောပါတယ်မြစ်ဆုံအပါအဝင်ရေကာတာတွေပြန်လည်ဆောက်ဖို့အလားအလာရှိနေတာနဲ့ပတ်သက်လို့လည်းဒေသခံတွေနဲ့လူမှုရေးသဘာဝပတ်ဝန်းကျင်ဆိုင်ရာဆိုးရိမ်မှုတွေကြောင့်ဒီကိစ္စကိုအစိုးရဘက်ကပုံပွင့်လင်းလင်းပြောကြားဆောင်ရွက်ဖို့လိုတယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ဆီယာဟီလီကတိုက်တွန်းသွားပါတယ်မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံသလိုမစ်ဆီယာဟီလီနဲ့လည်းပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့ပြောကြားထားပါတယ
်ပါကစ္စတန်နိုင်ငံကတာရူပြည်ပဲထိန်းတက်ဒုံးကျည်ကိုဂျာတာပရီနီကစွန့်တိုက်ပြုလုပ်လိုက်ပြီးဖြစ်တာကြောင့်
ပြန်ပေးအိန္ဒိယနိုင်ငံဘက်ကနေရုတ်တရက်ထိုးစစ်ဆင်တိုက်ခိုက်တာကိုပြန်လည်ခုခံနိုင်မှုသူတို့စစ်တပ်အနေနဲ့နျူကလ িয়ার ထိပ်ဖို့တပ်ဒုံးကြီးတရားဝင်ပန်ဆိုင်သွားပြီဖြစ်ကြောင်းပါကစ္စတန်ဆိုရာရှိတွေကပြောပါတယ်အခုစမ်းတမ်းလိုက်တဲ့နာဆာဒုံးကြီးဟာပြစ်မှတ်ကိုတိကျစွာထိမှန်နိုင်တဲ့အပြင်လေထဲမှာတင်လမ်းကြောင်းပြောင်းလို့ရနိုင်တဲ့နည်းပညာပါပါဝင်ကြောင်းပါကစ္စတန်စ
ဒီနေ့ကမကတိကင်ကပဲပိုအစီမြောင်လှုပ်ဆောင်ခဲ့တာမှာအရင်ကကီလိုမီတာ60အကွာအဝေးကိုပြည့်နိုင်ခဲ့ရကနေအခုကီလိုမီတာ80အထိပြည့်နိုင်ပြီလို့ဆိုပါတယ်
ఇండియన్ နိုင်ငံတောင်ပိုင်းစရီဟာရီကိုတာအာကာသခန်းကနေကမ္ဘာအပေါ်ပါဆုံးလို့ဆိုတဲ့ဂျိုလူကိုလွှတ်တင်နိုင်ခဲ့တဲ့အကြောင်းအိန္ဒိယနိုင်ငံကပြောကြားလိုက်ပါတယ်အလေးချိန်1.6ပေါင်တာရှိတဲ့ကာလမ်ဆက်ဗီဒူဂျိုလူကိုအိန္ဒိယအာကာသစူးစမ်းလေ့လာရေးဌာန ISRO ကကျောင်းသူကျောင်းသားတွေတီထွင်တဲ့ဂျိုလူကိုအဆင့်40ပြောင်းနိုင်တဲ့ဒုံးပျံကြီးနဲ့အာကာသကိုလွှတ်တင်ခဲ့တာပါကျောင်းသူကျောင်းသားတွေအနေနဲ့တနေ့မှသိပ္ပံပညာရှင်ကြီးတွေအင်ဂျင်နီယာကြီးတွေဖြစ်လာအောင်စူးစမ်းခြင်းစိတ်ရှိအောင်အားပေးတာဖြစ်တယ်လို့ ISRO အာကာသစူးစမ်းရေးဌာနကပြောပါတယ်ဂျိုလူလွှတ်တင်ပြီး73မိနစ်အကြာမှာပဲဒီဂျိုလူဟာဒီကမ္ဘာပတ်လမ်းကြောင်းထဲကိုအောင်အောင်မြင်မြင်နဲ့ရောက်ရှိသွားတယ်လို့ ISRO ကပြောပါတယ်ရှင်
ကတ္တနိုင်ငံမှာကျင်းပနေတဲ့အမေရိကန်နဲ့တာလီဘန်တပ်ဖွဲ့တို့ရဲ့ညဉ့်ညဉ့်ဆွေးနွေးပွဲတွေမှာတိုးတက်တဲ့လက္ခဏာတွေတွေ့နေရတဲ့အတွက်စစ်ကွန်နဲ့ကြာအာဖဂန်နစ္စတန်နိုင်ငံရဲ့ဖြည့်တွင်းစစ်ပွဲတွေကိုနိုင်ငံရေးနည်းနဲ့ညှိနှိုင်းအဖြေရှာနိုင်မဲ့အခြေအနေစီဥတီသွားနိုင်တယ်ဆိုတဲ့ထင်မြင်မှုတွေထွက်ပေါ်လာနေပါတယ်အာဖဂန်ပြန်လည်ပေါင်းစည်းရေးဆိုင်ရာအ Taliban tak puas di belakang adika dalam sutara Amerika ni itu tak puas usaha ni tadi. Afghanistan ni pun yuk tembok kesama tu dia mushi. Ya ini pihak yang saya go Taliban tu cina mereka bosi lelu. Sunu barai ni sedar dari ini mesti kapjo barai. Afghanistan ni tak puas di pihak yuk tembok Amerika mereka sanasi ni dek tu. Sunu barai sih sebut bodu ni muiya bo. Taliban tu belakang kugur layu alik melu yang cijang. Lepas sunu barai ni sedar tanpa bantuan mereka view ego kapjo barai kan?
တောက်ကြညာအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုဇော်ဝင်းလိုင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့မြန်မာဘာသာအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ Facebook လူမျိုးတုံးတက်ဖြတ်မှုကျူးလွန်ခဲ့တယ်လို့ဆိုရဲဆွဆွဲချက်နဲ့တမရော်ကာကွယ်ဦးစီးချုပ်ဘိုးချုပ်မှုကြီးမင်းအောင်နိုင်ကိုတရားစွဲဆိုတင်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ္စယာဟီလီကပြောကြားလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်အပြီးရိုက်တာသတင်းဌာနနဲ့ပြုလုပ်တဲ့တည်တံ့တွေ့ဆုံမ
Mosele, Miss Yan Hiliga, Pojomuji me online at Patello, two me in the Borago, Pioja like that, Chibare.
Men online and others should be held accountable for genocide.
Chikan Dine, Dream Pipo, Kere, Lumiro, Tapiamuri, Ludari, Pojulong, Kere, Yazumurine, Nimanang and Ringa, the Chati, Darima, Pipo, Kere, Se Yazumuri, Pojomuji me online, Matawan Shivare.
တာဟာဗိုလ်ချုပ်မှုကြီးမြောက်လိုင်းကိုတရားဆွဲဆိုဖို့မစ်စျန်ဟီလီအနေနဲ့လူသိရှင်ကြားပထမဆုံးအကြိမ်တရားဝင်ပြောကြားလိုက်တာလည်းဖြစ်ပါတယ်။မြန်မာစစ်တပ်ဟာဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေပြောဆိုထားတဲ့အတိုင်းတပ်ဖြတ်မှုနဲ့အာမခံပြုချင်မှုတွေကိုကျူးလွန်ခဲ့ကြောင်းမနစ်ကတွားရောက်ဆုံးဆန်းခဲ့တဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကပြော For
any repatriation to happen, for sustainable repatriation and meaningful repatriation,
ဒုက္ခတွေကိုပြန်ပို့တဲ့အစီအစဉ်မစခင်မှာပြည့်မှုကျူးလွန်ခဲ့သူတွေကိုအပြစ်ပေးအရေးယူဖို့လိုအပ်ပါတယ်။ဘာဖြစ်လို့လဲဆိုတော့တာဝန်ရှိသူတွေကိုအပြစ်ပေးအရေးယူခြင်းမရှိဘဲဒုက္ခတွေကိုနေရပြန်ပို့လိုက်မယ်ဆိုရင်မြန်မာနိုင်ငံတွင်းကဆိုးရွားလာတဲ့အခြေအနေတွေဟာပိုဆိုးလာတာဒါမှမဟုတ်ကာလပိုရှည်ကြာတာမျိုးဖြစ်နိုင်ပါတယ်။ပြီးရင်အလားတူဖြစ်ရတွေနောက်တစ်ခါထပ်ဖြစ်
The Kandina Nyobaima, Asa, a jump at Puerga, Nezalun Yung Yi against Kandigo, when Yau Taka Kabida now, Mima Suya, Tapuriga, Nemi Shinli, Losang Gerajau, Rohingya Muslim Kunatanjo, Tapa Bingladesh Nangango, Trapi Togaja Elo, Kuratamaga Aba, Winanga, Puer Sidiga, Kaman Pioso Nijaraba, Mimananga Duma, Rohingya Yene Patelo, Lula Swa Yita Topo, Pioso Winnik.
Now I'm even wondering that is there any democratic space left? Because it's so much self-censorship now.
ဒီမနက်ကမဒီမိုကရေစီအတွက်နေရာများရှိပါသေးရဲ့လားလို့ကျွန်မအနေနဲ့စဉ်းစားစရာဖြစ်လာနေပါတယ်။ဘာဖြစ်လို့လဲဆိုတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာအရင်နှောင်းကတဲ့ဆိုင်စင်ခေါ်မှုတွေနဲ့ရင်ဆိုင်နေရတာကြောင့်တာမန်ပြည်သူတွေအပြင်လူခွင့်ရေးတက်ကြွလှုပ်ရှားသူတွေနဲ့တရင်မီဒီယာသမားတွေအကြားမှာကိုကိုကိုစဉ်းစားဖြတ်မှုတွေကြည်ကြဲပြတ်ပြတ်ဖြစ်ပေါ်နေတဲ့အတွက်ဖ ဒီကနေ့ဒါကမျိုးတော်မှာတင်ဆက်ရှင်းလင်းပွဲလုပ်ခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်ခဲ့တဲ့ဆိုတဲ့အကြောင်းကိုလည်းပြောပါရစေ။ ဒီကနေ့ဒါကမျိုးတော်မှာတင်ဆက်ရှင်းလင်းပွဲလုပ်ခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်ခဲ့တဲ့ဆိုတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးတာအချက်အလက်ရှာဖွေစုဆောင်တာတွေပြုလုပ်ဖို့ကုလသမဂ္ဂလူညွန်ရေးကောင်စီကမနစ်စက်တင်ဘာလမှာဆုံးဖြတ်ချက်ချခဲ့တယ်လို့ICC နိုင်ငံတကာရာဇဝတ်ခုံရုံးကလည်းရခိုင်ပြည်ပကအတွက်ပထမအဆင့်စုံစမ်းစစ
ဒီဇင်ဘာလ၂၀၂၂ခုနှစ်မှာတက်မတော်ဘက်ကထုတ်ပြန်သတိပေးချက်အကြောင်းသတင်းလွှာကိုတင်ဆက်ပေးခြင်းပါတယ်။တက်မတော်ဘက်ကလေးလကြာအပြစ်ခတ်ရစရေးကျင်းညာချက်အပေါ်မှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေဘက်ကချိုးဖောက်မှုတွေရှိနေတဲ့အကြောင်းမြန်မာစစ်တပ်ကဒီကနေ့ပဲသတိပေးလိုက်ပါတယ်။ တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအနေနဲ့ညီညာရေးကိုအမှန်တကယ်လိုလားတယ်ဆိုရင်ဒီဇင်ဘာလ၂၂ရက်နေ့တုန်းကထုတ်ပြန်ခဲ့တဲ့တက်မတော်ရဲ့ငြိမ်းချမ်းရေးဆရာကြေညာချက်အတိုင်းညှိနှိုင်းဆွေးနွေးတာတွေကိုအမြန်ဆုံးပြုလုပ်ကြဖို့ကိုလည်းတိုက်တွန်းခဲ့တာပါတက်မတော်ရဲ့ကြေညာချက်နဲ့လက်နက်ကိုင်ပဋိပက္ခတွေရဲ့နောက်ဆုံးအခြေအနေတွေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကစူးစီးတင်ပြပေးထားပါတယ်။ဟုတ်ကဲ့
ပြစ်ကတ်တိုက်ခိုက်မှုရစဲရင်းနဲ့ထောက်ရငြိမ်းချမ်းရေးဆိုင်ရာကြေညာချက်ကိုကျမတော်ကာကွယ်ရေးဦးစီးချုပ်ယုံက 2018ခုနှစ်ဒီဇင်ဘာလ22ရက်နေ့မှာထုတ်ပြန်ခဲ့ပြီးတလကျော်ကြာမြင့်လာခဲ့တဲ့ကာလအတွင်းမှာကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့မြို့သားပြည်နယ်တင်းပြည်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC အကြားမှာတစ်ချိန် KIO မြို့သား CEO KNU KNU မြို့သားတိုးတက်ရေးပါတီ KNPP ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS တို့နဲ့ငြိမ်းချမ်းရေးကွန်ရှင်ကြားမှာတစ်ချိန်စီသာအလွတ်တဘောဆွေးနွေးနိုင်သေးတာဖြစ်ပါတယ်။ ဒီအခြေအနေမှာတက်မရော့ဘက်ကအချက်၉ချက်ပါကြေညာချက်တစ်စောင်ကိုဒီကနေ့ထုတ်ပြန်ခဲ့ပြီးဒီလိုထုတ်ပြန်ရတဲ့ရည်ရွယ်ချက်ကိုတက်မရော့ပြည်သူဆက်ဆံရေးနဲ့စိတ်သက်စစ်ဆင်ရေးညွှန်ကြားရေးမှုယုံဒုတိယညွှန်ကြားရေးမှုဗိုလ်မှူးချုပ် ဆုံးအပိုက်ကအတိကြပါမယ်နောက်ဆုံးအပိုက်ကငင်းရည်အတွက်ဤနိုင်ဆွေးနွေးခြင်းကြောင့်အများဆုံးပြုလုပ်သွားရန်တိုက်တွန်းမှာကြောင်းဒီကြတော့ကျွန်တော်တို့တစ်ဖက်ကပြစ်ခတ်ရစဲပြီးတဲ့အခုကျွန်တော်တို့ကတလကျော်သွားပြီအချိန်ကြီးလာတလကျော်သွားဆိုအချိန်ကြီးလို့ပြောပါဒီလိုလိုပုံသွားတဲ့အချိန်ကြီးကျွန်တော်တို့ဒီရွယ်ထားတဲ့ဟိုထောက်ရငင်းရည်အတွက်ဤကိုဖွဲ့စည်းပြီးရအောက်ဆောင်ချက်ဒီအားနည်းနေတယ် 5.6%ကိုအပြည့်ရစာချုပ်NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တချို့ရောလက်မှတ်မထိုးသေးတဲ့အဖွဲ့တချို့ကပါချိုးဖောက်နေကြောင်းတလားကြောကြာကာလအတွင်းမှာ EA ကိုအဖွဲ့ချင်းချင်းတိုက်ပွဲဖြစ်တာ73ကြိမ်နယ်မြေကျော်လွန်လှုပ်ရှားတာ167ကြိမ်စစ်ကြီးကောက်ခံတာ10ကြိမ်လူသစ်စုဆောင်တာအကြိမ်20တမရော့စစ်ကြောင်းကိုချောင်းချောင်းပြစ်ခတ်တာ10ကြိမ်မိုင်းပစ်စင်2ကြိမ်ဖြစ်ပွားခဲ့ကြောင်းထုတ် ပြုထားတဲ့အတိုင်မူလနယ်မြေတွေကိုပြန်လည်ဆုတ်ခွာဖို့ဗမုကျုပ်စော်မင်းထွန်းကအခုလိုပြောဆိုပါတယ
်ဒီတိုင်းကလည်းလက်ကင်ဖွဲ့စည်းနေတဲ့ကျွန်တော်တို့နဲ့စာကြုံစင်စရီးကွေးကြီးလာလည်းရှိတယ်ဖြူဝေးမှတ်တမ်းနေတဲ့ကတိကွေးရှိတာလည်းရှိတယ်ဒါသူတို့ဘက်ကလည်းတောင်းဆိုတဲ့ဟာတွေနဲ့လက်တွေ့နေမှာရှိနေတဲ့ဟာတွေနဲ့ဒါဆုံးဖြတ်လိုက်တာပေါ့ဆုံးဖြတ်ပြီးစာကြုံတွေထုတ်ပြကြတယ်အဲသဘောတူညီချက်လုပ်ခဲ့တဲ့အထက်မှာဟိုပေါ့ကြော်ကြော်လာတာပေါ့ အခုကျွန်တော်တို့ရှမ်းမြောက်မှာဖြစ်နေတဲ့ချင်းချင်းတွင်ဒီကြောင်ရင်းကလေးကိုပြည်သူတို့ကတော်လေးမြင်တာပါတယ်။မြင်မှမှုတွေကရှိအောင်ဇာတိတိုင်းလိုက်လာပြင်တယ်ဆိုလို့ကထပ်ပြန်ကြပြေးပြတာဖြစ်ပါတယ်။ဖေဖော်ဝါရီလ3ရက်နေ့နောက်ဆုံးထားတဲ့ကြော်ထားတဲ့နေပြည်တော်ကနေပြန်ပြီးတော့ရုပ်သိမ်းပြီးတော့ခရီးသွားပါနေပြည်တွေအတွင်းကိုစုပ်ပြီးပို့စေကျွန်တော်တို့ကထပ်ပြီးပြေးပြထားပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းမှာရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS အဖွဲ့ဟာရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့တိုက်ပွဲဖြစ်ပွားနေတယ်လို့ပြီးခဲ့တဲ့လတွေက TNLA ခေါ်တအန်းပလောင်အဖွဲ့နဲ့လည်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီလိုတိုက်ပွဲဖြစ်ပွားတာကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေဟာနေရာဆုံးခွာတင်းရှောင်နေကြရပါတယ်။လက်တလောရခိုင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့လည်းဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်။
ဒီခိုင်ကမှာတော့ကျွန်တော်တို့က20ရက်နေနောက်ပိုင်းမှာ23ရက်နေနဲ့24ရက်နေမှာကျွန်တော်တို့ဒီပလောဝဘက်မှာဖြစ်ခဲ့တာရှိတယ်။ပလောဝဘက်မှာစီးပွားမှုတွေဆက်ဖြစ်နေပါတယ်။စီးပွားမှုတွေဆက်ပြီးတော့23ရက်နေ24ရက်နေမှာကျွန်တော်တို့အခြေချဖို့ကြိုးစားလာတဲ့အခန်းပေါ့ခိတာပခန်းတစ်ခုကိုကျွန်တော်တို့ပိန်ဆေးရမိပါတယ်
။အေးခေါ်ရခိုင်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူခိုင်ဒုက္ခကတော့လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကို
ဒီတော့မြို့နယ်ချင်းမှလည်းရှိတယ်။နောက်ဘူးတီတော်မြို့နယ်ချင်းမှလည်းရှိတယ်။နောက်ကလောက်ဝမြို့နယ်ချင်းမှနော်အဲ့ဒီနေရာတွေမှာနေပြီးတော့ဗမာစစ်တပ်ကလည်းလက်နက်ကြီးတွေနဲ့လှပ်နေတာရှိတယ်။ဒီနေ့ရင်းနှင်းမှာနော်ကလောက်ဝမြို့နယ်ချင်းကဒီဗမာနေရွာရဲ့အဲဆက်ကမှရှိတဲ့တောင်ကုန်းတွေကိုလာပြီးတော့ဒီဗမာတပ်တို့ကလည်းဟယ်လီကော်ပတာနဲ့မကျင်းတိုင်းတိုင်းပေါ့အဲ့မှာလာပြီးတော့ဂုံးကြီးတိုက်ခိုက်တာရှိတယ်။23ရင်းနှင်းမှလည်းဒီလိုပဲကလည်းလက်နက်ကြီးတွေနဲ့တောင်းချောက်ပြနေတာရှိတယ်။နောက်ပြင်းမှလည်းဆန်းပြနေတယ်။မိကျင်လည်းတရှိနေတယ်ကြ။ဒါနဲ့တခါနေပါသေးကျွန်တော်တို့ဘက်ကလဲလောလဲရတာမျိုးပါမှမရှိဘူး
။အေးတက်ဖွဲ့အနေနဲ့ဒီဇင်ဘာလ27ရက်နေ့တမ်မော်ရဲ့ထုတ်ပြန်ကြေညာချက်ကိုအခြားတအန်းပလောင်နဲ့ကုကန်တက်ဖွဲ့တွေနဲ့အတူကြိုးစားထားပြီးတနိုင်ငံလုံးအပြည့်ရဖို့တောင်းဆိုထားသလိုငင်းချမ်းရေးဆွေးနွေးဖို့လည်းအစဉ်သင့်ရှိကြောင်းထုတ်ပြန်ထားပါတယ်။
ကိုမိုးစော်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့2008အခြေခံဥပဒေပြင်ဖို့လုပ်မယ်ဆိုရင်လက်ရှိအာဏာရပါတီအနေနဲ့ဘာတွေကိုဆောင်ရွက်တင်တယ်လဲဆိုတာကိုနိုင်ငံရေးပါတီတွေဘက်ကအကြံပေးချက်တွေကိုကြည့်ရအောင်ပါ။ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဖို့လုပ်မယ်ဆိုရင်လက်ရှိအာဏာရပါတီ NLD အနေနဲ့အခြေခံအချက်3ချက်ကိုအရင်ဆုံးပြင်ဆင်နိုင်အောင်စ조사တင်တယ်လို့နိုင်ငံရေးပါတီတချို့နဲ့နိုင်ငံရေးလှည်လာသူတွေကအကြံပြုပါတယ်။ဒါအပြင်လာမယ့်2020နိုင်ငံရေးအခင်းအကျင်းမတိုင်ခင်မှာအခြေခံဥပဒေကိုပြင်နိုင်အောင်စ조사ရမယ်လို့လည်းပြောကြပါတယ်။မကြသေးခင်တော့ကချင်းပြည်နယ်ခီးစဉ်အတွင်းနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်က2008အခြေခံဥပဒေပြင်ဆင်ရေးကိစ္စကိုပြောပြီးတဲ့နောက်မှာအဲ့ဒီလိုအကြံပြုကြတာဖြစ်ပါတယ်။အကြောင်းပြေဆုံးကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုစောထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
ချင်းပြည်နယ်ခီးစဉ်အတွင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးစ조사လုပ်ဆောင်မယ်လို့ပြောပေမဲ့တကယ်တမ်းလုံးသိတဲ့အခြေခံအချက်တွေကိုလုပ်ဆောင်တာမျိုးမရှိဘူးလို့နိုင်ငံရေးပါတီတွေကထောက်ပြကြတာပါပြည်သူရွေးချယ်လိုက်တဲ့စစ်တော်ကိုယ်စားလှယ်တွေကိုပြန်ရုပ်သိမ်းနိုင်ခွင့်အရေးကြီးတဲ့ဆုံးဖြတ်ချက်တွေမှာပြည်သူဆန္ဒကောက်ယူခွင့်ပြည်နယ်နဲ့တိုင်းစစ်တော်တွေမှာမဲအများဆုံးရရဲ့ပါတီကဝင်ကြီးချုပ်ကိုတိုက်ရိုက်ရွေးချယ်နိုင်ခွင့်ဆိုတဲ့အချက်တွေကိုဖွဲ့စည်းပုံပြင်ဆင်ရေးမှာအရင်ဆုံးစဉ်းစားသင့်တယ်လို့နိုင်ငံရေးပါတီတွေကမြင်ပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှာ396ကကြီးမှာစွတ်တော်ကိုယ်စားလှယ်တာဝန်မှပြန်လည်ရုပ်သိမ်းခြင်းဆိုတဲ့အခန်းကိုထည့်သွင်းထားပေမဲ့လက်တွေ့အသုံးချမဲ့ဤဥပဒေမရှိရကြောင်းတကယ်တမ်းစွတ်တော်ကိုယ်စားလှယ်တယောက်ကိုတာဝန်ကရုပ်သိမ်းမှုဆိုတာမဖြစ်နိုင်သေးပါဘူးအဲ့ဒီအပိုင်းမှာစွတ်တော်ကဆောင်ရွက်တာရပ်တန့်နေသလိုတချို့ဥပဒေတွေကိုလူမှုထောက်ခံမှုယာကိုင်းတော့အတိအကျနဲ့စန္ဒာကောက်ယူပြီးဆောင်ရွက်နိုင်အောင်ပြဋ္ဌာန်းဖို့လိုကြောင်းကချင်မျိုးသားကွန်ကရက်ပါတီ KRC ပါတီဥက္ကဋ္ဌဒေါက်တာအမ်ခွန်လာကပြောပါတယ်
ပြောစုမှာ NLD ကအများစုနိုင်ငံတို့ဆက်စစ်ရှေ့ရကန်တို့ရလို့ဖွဲ့ပြီးတယ်ဒီနယ်မှာလည်းအများစုပေါ့နော်အမ USB အများစုဒီနယ်ဆိုတာ USB ဖွဲ့ပါသေးတယ်မတည်မီဘူးဆိုရင်အဲ့မှာကို coalition government ဖြစ်လာမှာ coalition government ဖြစ်လာမြန်မာပြည်လည်းဆိုတာဖြစ်လာမှာအဲ့ပုံစံသွားမှကျွန်တော်တို့ကဒီနယ်မှာ conflict ဖြစ်တာနောက်မှလည်းဟို centralization မဲ့သွားနေဘူးထုတ်ကြံမှုပဲကြီးနေတယ်အရခိုင်မှာဆိုဦးညီဘူးတယောက်နှစ်ယောက် NLD တယောက်နှစ်ယောက်နိုင်နေတယ်လည်းအများစုက EMP ဒါပေမဲ့ဦးညီဘူးဝန်ကြီးချုပ်ခန့်မီတိုင်းရဲ့ control လုပ်တယ်ဒါတွေကကျတော့အမျိုးပေါ်တော့2015တော့သွားပြီ2010တော့မဖြစ်စီကြုံပေါ့နော်ဒီဘက်ကတော့အတန်းလူသေးလို့အစိုးရလုပ်ငန်းအကောင့်တွေဘူးအစီအပြေချောမှုတွေဆောင်ရည်ဆိုမယ်ဒီဘက်ကျတော့2020ဆိုရင်9နှစ်တက်ဖြတ်ခဲ့ပြီ2020မှာတော့ဒီဟာကိုဖြစ်စီခြင်းနဲ့အဲ့ဒီအတွက်ဆိုအခု2019မှာကျတော့လောက်ရတော့မှာလေ
ကျွန်တော်တို့အဲ့ဒါလေလူတို့ကထောက်ပြဖို့လိုတယ်လူတွေကနေတဲ့ကောင်းရဲ့ဖို့လို့ဖွဲ့စည်းပုံအခြေခံဥပဒေမှာပြင်ဆင်မှုခက်ခဲတဲ့အပိုင်းရှိတယ်လို့ပြင်ဆင်ဖို့လွယ်တဲ့အပိုင်းကြီးရှိပြီးလက်ရှိအာဏာရအနေဒီပါတီအနေနဲ့ပြင်ဆင်တဲ့အပိုင်းမှာကြမ်းကြာနေရရှိတယ်လို့နိုင်ငံရေးအတိုင်းအဝန်နဲ့တိုင်ပင်ဆွေးနွေးရမျိုးလည်းမရှိကြောင်းချင်းဒီမိုကရေစီအဖွဲ့ချုပ်
ကတာဝန်ယူဖို့ညနေကောင်းစီမှာဆိုအဲ့ဒီဟာတွေကပြင်းမဲ့ဆိုရင်ပို့ပြီးတော့လွယ်တဲ့ထဲမှာပါတယ်ဒါပေမဲ့ကျွန်တော်ခုတည်းတုံးတာတော့ NLD ကိုယ်တိုင်ကဒုစအားထုတ်ဖို့ဘယ်လိုအထိလုပ်တယ်လဲဆိုတာကိုကျွန်တော်တို့မှကြားသေးဘူးနော်ဘယ်ပုံမှကိုပြင်ချင်ပါတယ်ဆိုမှနိုင်ငံရေးပါတီတွေကတခြား အနိုင်ရပါတီတွေနဲ့ကိုခင်းနိုင်တိုင်ပင်မှုမရှိဘဲနဲ့တော့ NLD ရတဲ့ထွက်တော်မှတ်တဲ့နဲ့တော့ပြည်သူ့ကိုခြေခံဥပဒေပြင်ဆင်ဖို့မလုံလောက်ပါဘူးမလုံလောက်တဲ့အတွက်ကြောင့်ဒီဟာကတော့ပြင်ဆင်ဖို့ခက်ပါမယ်အခုချိန်စူးစမ်းအားထုတ်မှုကမကြားရဘူးတော်တော်ချင်းပင်တဲ့ခီးစဉ်မှာတိုင်ပင်ခံပုဂ္ဂိုလ်ကပြောတာတစ်ချက်ရှိတယ်အဲ့ဒါပါလဲဆိုသူစူးစမ်းနေပါတယ်ဆိုတဲ့ဟာကိုတော့
chigan ubri piensenina patabi, Luru, Pioja Niyama, Miu Miu Kuelo Nia Jangule, Nangai Lilalu Tada Yamudinga Taupia Tavare.
The Nangano timing and Poku Tong San Sujika, your champion Hakama Piorane, Tandalama Piorane, Kuelo Nia Lumene. And Hakama Garo, the Padigon Chigan Ubri Piensen Yegu, Zone, not the same bit send the Wame, the Pidu. ชาบยาပြီးတော့ပြည်သူလူထုရဲ့ထောက်ခံမှုနဲ့လုပ်မယ်လို့ပြောတယ်ဒါပေမဲ့ခန်းတလန့်မှာတိုင်းဒေသကြီးနဲ့ပြည်နယ်လှုပ်တော်တွေမှာလှုပ်တော်ကိုယ်စားလှယ်တွေကနေရွေးချယ်တဲ့သူကိုเนาะတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်အဖြစ်ခန့်အပ်ဖို့เนาะဖွဲ့စည်းပုံအခြေခံဥပဒေပြင်မှုလှုပ်ဖို့ကိစ္စနဲ့ပတ်သက်ပြီးတော့မိတဲ့အခါမှာတော့သူကဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေး ဒီကြကြပေါ့လေအစီအစဉ်ဆွဲထားတာတော့လမ်းပြမြေပုံဆွဲထားတာတော့စီမံချက်ချပြီးဆောင်ရွက်နေတာမျိုးရှိရောရှိရဲ့လားလို့
ကိုမိကုံထုတ်เสียရှိတယ်လက်ရှိအစိုးရဟာတမတော်နဲ့အတူမြို့သားပြန်လည်တင်မြေကြီးကိုလုံဆောင်နေရမှုပြည်အောင်စုလွှတ်တော်မှာဒီအချက်တွေကိုပူးပေါင်းပြင်ဆင်နိုင်မယ်ဆိုရင်တိုင်းရင်းသားတွေကြားမှာယုံကြည်မှုတည်ဆောက်နိုင်မှာဖြစ်တယ်လို့လဲဖူယိုအေကစက်သွဲမေးမြန်းခဲ့တဲ့နိုင်ငံရေးပါတီခေါင်းဆောင်တွေကပြောကြပါဗျာ
တော်ရရှင်များရှင်ကချင်ပြည်နယ်ကအစိုးရဖွဲ့ဝင်တချို့ကိုမကြသေးခင်ကပဲရာထူးကဖယ်ရှားလိုက်တဲ့အတွက်သဘောထားအမြင်တွေနဲ့မျိုးမျိုးထွက်ပေါ်လာပါတယ် အကျသားဆိုရလက်ထက်ဆိုရအတွင်ပြုပြင်ပြောင်းလဲရေးခြေလှမ်းတရက်အဖြစ်၆ခံသူတွေရှိတယ်လို့အပြောင်းလဲတွေမှာဖွင့်လင်းမြင်တာမှုမရှိဘူးဆိုပြီးဝေဖန်သူတွေလည်းရှိနေပါတယ်။ပြည်နယ်နဲ့ပြည်ထောင်စုအစိုးရထဲမှာပြုပြင်ပြောင်းလဲဖို့လူမှန်နေရာမှန်ဖြစ်ဖို့လိုအပ်ချက်တွေရှိနေပါလား။အပြောင်းလဲတွေကိုဘယ်လိုပုံစံနဲ့လုပ်သင့်ပါသလဲဆိုတာတွေကို VOA's နေနေညာဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ မနေ့ဖြန်စနေညထဲလေးလိုက်အစီအစဉ်မှာပါဝင်ဆွေးနေကြဖို့တော်တာရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။မကြခင်ဇက်တိုက်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊တုဒ္ဒဆုံးလင်အမေရိကန်တခွင်းနဲ့သိပ္ပံနဲ့နီးပညာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။လိုက်လိုမီတာ19.25နဲ့36ကနေဆက်လက်ထုတ်လွှင့်ပေးသ
ဒီဝေမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့က9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ92မီတာ32 40 48အပြင် ဒုတိယ နာ ယီ ဘက် မှာ silent meter 190 မှာ ပါ နားဆင် နိုင် ပြီး ဒီ season ကို မနေ့ 8 နာ ယီ က နေ 9 နာ ယီ အတွင်း ပြန်လည် ထုတ်လွှင့် ပေးနေ ပါတယ် ညနေခင်း အစောပိုင်း 6 နာ ယီ ခွဲ က နေ 9 နာ ယီ အထိ season ကို တော့ line 2 second 19 နဲ့ 25 meter တွေ မှာ ထုတ်လွှင့် ပေးနေ ပါတယ် ညပိုင်း 9 နာ ယီ က နေ 10 နာ ယီ အထိ season ကို တော့ line 2 19 25 32 နဲ့ စနေတနင်္ဂနွေ နေ မှာ silent meter 190 က ပါ ထမ်းယူ နားဆင် နိုင် ပါတယ် ဒီ ည 9 နာရီ အစီအစဉ် PP ချင်း ည 10 နာရီ မှာ line to meter 2532 နဲ့ line lamp meter 190 ကနေပြန်လည်ကြီး ထုတ်လွှင့် ပေးနေ ပါတယ် VOA မြန်မာပိုင်း အစီအစဉ် တွေ နဲ့ အတန်လွင့် meter kilohertz အသေးစိတ်ကို internet စာမျက်နှာ burmese.voanews.com မှာ ကြည့်ရှုနိုင် ပါတယ် ခင်ဗျာ
မင်္ဂလာ ည ချမ်း မှာ တော်တာ ရှင် များ ရှင် မြမစံတော်ချိန်ည 9 နာရီ ခွဲ ရှိ ပါပြီ 2019 ခုနှစ် January လ 25 ရက် တောက်ကြည ရဲ့ ဒုတိယ ပိုင်း 나이ဝက် အစီအစဉ် တွေ ကိုတော့ line to meter 19 kHz 15053 ည line to meter 25 kHz 11803 ည line to meter 32 kHz 9339 နဲ့ line lamp meter 190 kHz 1505 တို့ ကနေ ည 10 နာရီ ထိ ထုတ်လွှင့် ပေး သွားမှာ ဖြစ် ပါတယ် ရှင် အခု ထုတ်လွှင့် ပေးမယ့် ဒုတိယ ပိုင်း 나이ဝက် မှာတော့ အပတ်စဉ် ကဏ္ဍ တွေ ဖြစ် တဲ့ အမျိုးသမီး ကဏ္ဍ တုဒ္ဒဆုံလင် American တခွင် အစီအစဉ် နဲ့ အတူ
တိတ်ပန်တဲ့နီးပညာအစီအစဉ်မှာနားဆင်ရမှာကတော့2018ခုနှစ်အတွင်းလှောက်ခတ်ခဲ့တဲ့မြေငလျင်တွေရဲ့အကြောင်းကိုဘူမိပညာရှင်ဦးတင့်လွေဆွေနဲ့ဆက်သွယ်မေးမြန်းထားတာနောက်ပိုင်းမှာအပြည့်ဆုံးနားဆင်ရပါမယ်ရှင်အခုအရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ် ရခိုင်တိုင်းရင်းသူမတ်နွယ်ဦးဟာထိုင်းမြန်မာနယ်စပ်ကနေတဆင့်ဒုက္ခသည်အဖြစ်နဲ့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကိုမိသားစုနဲ့အတူ 2006 ခုနှစ်ကလာရောက်အခြေချနေထိုင်ခဲ့တာဖြစ်ပါတယ်။သား၃ယောက်ရဲ့မိခင်ဖြစ်သူမတ်နွယ်ဦးဟာအိမ်တွင်းအကြမ်းဖက်မှုဒဏ်ကနေရုန်းထွက်ပြီးတော့ ကိုအားကိုကိုကခိုင်မာတဲ့ဘဝကိုရပ်တည်နိုင်ခဲ့သူလည်းဖြစ်ပါတယ်။ဝီဝင်းထရူးချင်းဆိုတဲ့ရကန်းတဲ့ဘဝမှာ ဖွံ့ဖြိုးရေးစီတိုးဆိုတဲ့လုပ်ငန်းကိုတည်ထောင်ထားပြီးတော့မြန်မာအမျိုးသမီးဒုက္ခသည်တွေကိုအကူအညီပေးလျက်ရှိနေပါတယ်။ဘဝကိုတတ်တိရှိရှိရင်ဆိုင်ခဲ့တဲ့သူ့ရဲ့ကြိုးပမ်းမှုနဲ့ပတ်သက်လို့မတ်နွယ်ဦးကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လလတန်းကတင်ပြထားတာနားဆင်ပါရှင်
Cause it only serves to make me more determined to achieve my final goal. And I come back
မနွေဦးကတချိန်ကရခိုင်ဒုက္ခသည်ဖြစ်ပေါ့နော်ထိုင်းမြန်မာနယ်စပ်ကနေပြမဒီအမေရိကန်ပြည်ထောင်စုကိုမိသားစုနဲ့လာရောက်ခြေချနေတယ်ပေါ့နော်အဲ့ဒီ2006ခုနှစ်ကစလို့ပေါ့နော်မနွေဦးအနေနဲ့ဒီမိသားစုအရေးနဲ့ပတ်သက်ပြီးတော့အခက်အခဲမျိုးမျိုးရင်ဆိုင်ခဲ့ရတာကိုလေဒီမီဒီယာတွေမှာဖတ်လိုက်ရတယ်ဒီအဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းမျှပေးပါလားရှင်စိတ်ပွေးထေးကပြေးလာရတ မကြည့်စေချင်ဘူးအကျန်းဖတ်မှုတွေကိုမသိယူစေချင်ဘူးမိဘဟာကလေးတယောက်ရဲ့လက်ဦးဆရာဖြစ်ပါတယ်မကောင်းတာတွေကိုစစ်စစ်ကြည့်ဘာကြောင့်ကျွန်တော်တို့လက်ခံနေရမှာလဲအဲ့ဒါကျွန်မကိုယ်ကိုမေးတာပေါ့နော်ကျွန်မကဒီကလေးတွေသုံးယောက်နဲ့ဒီအမေရိကမှာရောက်လာတဲ့ရှိမှာမိဘဆွေမျိုးအဆိုင်ဝိုင်းဆိုရင်တယောက်မှမရှိကြဘူးအလုပ်တစ်ပတ်ကလေးသုံးယောက်ဒီတောင်းဝန်အရင်အရေးကြီးပါတယ်အဲ့ဒါကြောင့်ကျွန်မအခက်ခဲတဲ့အချိန်မှာနေဆိုင်နဲ့တူပေါ့နော်ဖြတ်ကျွနေရပါတယ်ခုကတော့ဘာကြပြီးပြီမကြောက်တော့ပါဘူးဘာကုန်မှမကြောက်တော့ပါဘူးစိတ်သက်လေးမကြဘူးပဲအရင်အရေးကြီးတယ်ကျွန်မရေဆုံးဖြတ်ချက်ကျွန်မခိုင်းမအောင်ဆုံးဖြတ်လိုက်တယ်ဘယ်လိုမျိုးခက်ခဲမှုဆိုဖြစ်ဖြစ်ကျွန်မဘွားကိုကျွန်မရုန်းခံမယ်လို့ဆုံးဖြတ်ထားပါတယ်အ
ဲ့လိုဆုံးဖြတ်ချက်ကိုပမိန်နေနေချပြရပါတော့ဒီအင်ဒီရဲ့အကျံဖက်မှုဒီတန်တရားနေလွတ်မြောက်အောင်ကျွပန်းရမှာပေါ့နော်မှတ်ညွေဦးအနေနဲ့လက်တွေ့လုပ်တဲ့နေရာမှာရောဘယ်လိုပြဿနာတွေကြုံရပါလိမ့်ရှင
်မိသားစုရဲ့တေဖို့ကအများခက်ခဲရှိပါတယ်ဒါပေမဲ့ကျွန်မမှာမာရင်ရှင်းများရှိလဲဆိုတော့ကျွန်မစဉ်းငယ်ငယ်ကလေးကပဲကျွန်မရခိုင်ရိုးရာရင်ကြီးမှုရကန်းတွေကိုကျွန်မရက်တယ်ဆိုတော့အဲ့ဒီရကန်းတွေရက်ပြီးရင်ကျွန်မစီးပွားရေးတစ်ခုအောင်အောင်မြင်မြင်လုပ်ဖို့အတွက်ကိုဆုံးဖြတ်ထားပါတယ်အဲ့ဒီစီးပွားရေးနာမည်ကတော့ Weaving Through Change လို့ခေါ်ပါတယ်
အဲ့တော့အဲ့ဒီ weaving through change ဆိုတဲ့နေရာမှာစဉ်းစားထားယူမေးလားလက်တွေ့လောက်တာရော
အခုလက်တွေ့လုံးနေပါတယ်အခုလောလောဆယ်ကဒီကျမကြီးအဓိက highlight ကရကန်းတွေဘဝမှာ ွင်ဖြူရေးစီတော့ဆိုပြီးအဒီကောင်းစဉ်ပေါ့နော
်
အဲ့ဒီမှာဘာလုပ်နေလဲဆိုလောလောဆယ်ကိုလေးရက်ကန်ရနေတယ်ဒီမှာရှိနေတဲ့မျိုးသမီးတွေရှိုးတွေကိုလေသူတို့အလုပ်ရှိလာဖို့အတွက်သူတို့မှာဘာကြောင့်ဆိုရောက်လာတဲ့မျိုးသမီးတွေတော်တော်များများကအင်္ဂလိပ်စကားမသက်တော့အခက်ခဲရှိတဲ့လှုပ်ရှားတဲ့နေရာတွေမှာသူတို့မှာရှိတဲ့ပညာတွေပါလာတယ်အဲ့ဒီပညာတွေကအဆုံးချစေရှင်နေပြီးရင်ကကျွန်တော်ရိုးရတဲ့ကိုလေးထိမ့်သိစေရှင်နေဘယ်နေရာပဲရောက်ပေါ့နော်အခုရက်ကန်လေးရနေပါတယ်ကျမကဒီဇိုင်နာတယောက်အနေနဲ့ဆန်ဖရန်စစ္စကိုဘေးအေရီးယားမှာဆိုရင်တော်တော်များများသိပါတယ်ဆိုတော့တချို့ fashion show တွေမှာလည်းကျွန်တော်တို့ဒီရက်ကန်ကြီးမာပြတိုင်းကအဝိစာတွေရိုးရရင်ကြီးမှုတွေရက်ကန်တွေအထည်တွေကိုလည်း fashion show တွေမှာကျွန်တော်တို့ competition လုပ်နေတယ်ပြီးကြည့်တဲ့တစ်ခါတော့ designer တယောက်အနေနဲ့အသိနဲ့ဖြစ်ဖြစ်ပါတယ်အခုလောလောဆယ်ကတော့ကျွန်တော်တို့ဒီအဝိစာတွေထုတ်လိုက်တဲ့ဥစ္စာတွေကို market မှာ common demand ရှိရမယ်ဆိုပြီးအခုလောလောဆယ်ကအဲ့ဒီ marketing ကိုစူးစမ်းနေပါရန်ကြီးရဲ့
ကိုထုတ်တဲ့ကုန်စည်တွေကိုရောင်းရအောင်လို့ပေါ့ဈေးွက်ရှာတာပေါ့နော်အဲ့လိုမျိုးပေါ့
ကားတို့ကတော့အဲ့ဒီ၅ချက်တစ်စလင်းနဲ့ရိုးရိုး market တွေမှာပဲရောင်းတယ်ဒါပေမဲ့ကျမစဉ်းစားလိုက်တာကကျွန်တော်တို့မှာမြို့သမီးတွေကဒုက္ခသုခခံပြီးရင်အများစစ်စစ်ဆီဆီပြီးရင်ရနေတဲ့ခြေတွေက၅ချက်တစ်စလင်းမရောင်းသင့်ဘူးကျွန်တော်တို့အဝိစာတွေက demand ရှိရမယ် market ကပုံပြီးလက်ခံရမယ်ဆိုပြီးအခုဒီ Bay Area မှာရှိတဲ့ fashion designer fashion company တွေမှာဆက်ပြီးကျွန်တော်တို့ product ကိုပေါ့နော်အဝိစာတွေကို highlight လုပ်နေတယ်အခုပုံပြီးပေါ့နော
်အခုလို့ပေါ့နော် weaving through change ကနေဘရမာဒီအပြောင်းလဲကိုဖော်ဆောင်ဖို့ကိုနဲ့အတူပေါ့နော်တခြားလူတွေကိုလည်းညီတောင်မြောက်ပြီးနေရာကနေဘရမာတစ်ချိန်နဲ့မှာပဲမနှွေဦးပြောပြချက်အရာပေါ့နော်မြန်မာနိုင်ငံဘာဝင်ကဘာတစ်ခါမှာအမျိုးသမီးတွေအချမ်းဖက်ခံရမှုခွဲခြားဆက်ဆံခံရမှုနဲ့ပတ်သက်ပြီးတော့လေလှုပ်ဆောင်နေတယ်လို့သိရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ပြောပြပေးပါလား
ဆန်ကားကျကတယောက်တည်းဟာဒီလိုမျိုးဖြစ်နေတာမဟုတ်ဘူးရှင်းလိုက်တော့လေအများကြီးမှအဲ့လိုမျိုးခက်ခဲတဲ့အိမ်တွင်းတွေမှာဖြစ်နေကြတဲ့ခက်ခဲတဲ့မျိုးသမီးတွေဘာကြောင့်ဆိုတော့တရားမျှတမှုမရှိဘူးဥပဒေတွေစောင့်ဆောင်မဖြစ်တဲ့အတွက်ကကျွန်တော်တို့ဒီတကဘာလုံးမှာရှိနေတဲ့အမျိုးသမီးဟာစကန်လေးနဲ့တယောက်ကာကွယ်သွားမယ်ခွင့်ရင်သွားမယ်ဆိုရတာမဟုတ်ဘူးပေါ့နော်လူတိုင်းမှာတောင်းဝန်ရှိတယ်ဆိုတဲ့ဒီ campaign တွေလုပ်နေပါတယ် social advocate နဲ့နေရာတိုင်းမှာပဲကျွန်မတို့ activist အရောက်နေတဲ့နေရာတိုင်းမှာရောက်တယ်ပေါ့နော
်
ဆိုတော့ဒီနေရာတိုင်းမှာကတော့ကျွန်မကတော့ပြောပြရတယ်ဒီ news media ခွင့်ရည်ဒီ clarity ခွင့်ရည်ပြီးကာကွယ်ရေးကတော့ number 1အနေနဲ့ဖြစ်ရမယ် bad policy ဖြစ်ဖြစ် bad program ပဲလုပ်လို့ပေါ့နော်ဆိုတော့အဲ့ဒီမှာတောင်းဆိုတဲ့နေရာတွေမှာသူတို့ attention ထားလာတယ်ဟုတ်ပါတယ်တော်တော်များများလူကတော့အဲ့ဒီကိစ္စတွေစိတ်မပြေပါဘူးဘာလို့လဲဆိုတော့သူကရှက်တယ်ဘယ်နည်းပါပြောပြလဲအပိုင်းဝင်ပါပြောမလဲကျွန်မပြောချင်တာကကျွန်မတက်ပြောနေတာမဟုတ်ဘူးဒါပြောနေတာကကျွန်မအားလုံးကြီးချုံပြီးအားလုံးကြဲပဲအကျိုးရှိဖို့အတွက်ပြောနေတာကျွန်တော်အပိုင်းဝင်တစ်ခုလေးအကျိုးရှိဖို့အင်ဂျီအတွက်အကျိုးရှိဖို့အတွက်ပဲပြောနေတာပါလို့ပေါ့နော်ဆိုတော့အဲ့ဒါကြောင့်သူတို့ပုံပြီးမီဒီယာက attention ထားလာရင်လူလူများများကကိုသားမီကိုသားမီကိုသူကကိုသမီးကိုမိမကိုအဆိုင်ဝန်ကိုချစ်တာပဲဆိုတော့ချစ်တဲ့လူတွေကြတော့ပူပြီးလေးထားဖို့တွေကတဟာကိုပြောပြရတယ်မဖြစ်ပါနဲ့
ဓာတ်ရူပဲပေါ့နော်မနွေဦးတို့မျိုးအင်းဝေးချမ်းဖက်မှုအခက်ခဲတန်းသူတို့ဖြင့်ជីវရေးရတယ်ကိုကကိုမရက်တီနိုင်လို့ဒဏ်ကိုခါစီပြီးခံရတယ်အမျိုးသမီးတွေအနေနဲ့ပေါ့နော်ဘယ်လိုအကောင်းဆုံးအကြံပေးချင်ပါလဲရှင
်အကြံပေးချင်တာကရောက်တဲ့နေရာမှာဘယ်နေရာပဲရောက်ရောအမေရိကမပြောနဲ့ဘယ်နေရာပဲရောက်ရောစိတ်တဲ့ခိုင်မာဖို့နဲ့ကိုယ့်ကိုယ်ကိုကာကွယ်ဖို့ကိုသားသမီးကိုကာကွယ်ဖို့ကိုယ့်အဆိုင်ဝန်ကိုကာကွယ်ဖို့တဲ့ကစိတ်တဲ့အရာပြင်ဆင်ဖို့လိုပါတယ်ကြည့်လိုက်ပါမိသားစုတွေများများရောက်လာတဲ့လူတွေကစိတ်ပွေထေးတာပဲအန်ဂျီတွေအများကြီးကိုပေါင်းစံတော့စနေဆန်လေးထေးကသူတို့က re-traumatize ဖြစ်နေတယ်ဒီနိုင်ငံရောက်လာတော့အစ်အဆိုင်ဝန်အလုံးမရှိဘူးနေရာအသိမရှိတဲ့နေရာမှာရောက်လာတော့ပြန်ပြီးစိတ်တဲ့ရေးရာရဟာအញ្ញံကို pressure ဖြစ်တယ်ပေါ့နော်အញ្ញံကခက်ခဲကိုဖြစ်နေတဲ့အချိန်မှာဘာလို့လဲဆိုတော့စိတ်တက်ခိုင်းမှာဖို့လို့လေသိတယ်ကျွန်မဆက်ပြီးကြုံနေရမယ်ဒီခက်ခဲတွေကိုဒါဟာကိုကျွန်တော်စိတ်ညစ်လို့မရဘူးစိတ်တက်မကြဘူးပဲ okay ရှင့်ကိုဆက်သွားမယ်ဆိုပြီးအဲ့ဒီကိုပဲစိတ်တက်ကိုခိုင်မာစေရမယ်စိတ်တက်မကြဖို့အတွက်ပဲပေါ့နော်လူဘဝရဲ့ freedom ဆိုတာကအဲ့ဒီခိုင်မာပါလို့လဲဆိုတော့ကိုယ့်ကို free ဖြစ်ဖို့လိုတယ်နံပါတ်1ပေါ့နော်ကိုယ်ဤဖွင့်ဆိုချက်ဟာ free အတိတ်ကပါလဲဆိုတာပေါ့ကိုကိုလွမြောက်အောင်မကြိုးစားနိုင်ရင်တော့ကိုကိုလွမြောက်တဲ့အတိတ်တွေဟာကိုတိုင်ကပဲမသိစေရင်တော့လူတိုင်းတခြားလူကလည်းလွမြောက်လို့မရဘူးသားသမီးတို့လည်းလွမြောက်လို့မရဘူးဆိုတော့ကိုကိုနှိတ်ကသိရမယ် freedom ဆိုတဲ့အတိတ်တွေကနှိတ်ကရာကိုစီမှာဘလို့ရှိလဲနှိတ်စာဘာလဲဆိုတာကိုနံပါတ်1သိရမယ
်မလွေဦးကသား3ယောက်ရှိတယ်ဆိုတော့ခုသားတွေကတော့အားလုံးပဲအဆင်ပြေနေကြတာပေါ့သူတို့အတွက်ကတော့ကိုကတော့အများကြီးပဲအားရစရာပီတိဖြစ်စရာဖြစ်ရမှာပေါ့နော်သူတို့အတွက်
ဟုတ်ပါရန်ဒီဒီဟောပြောပြမယ်ဆိုရင်လေကျမအသားလုံးကဆန်စရော့ကိုပထမတော့ကစိတ်တက်ကြပါတယ်ခလေးဆွမ်းနဲ့ဘလူရက်တရားမလဲပေါ့နော်ဆိုတော့ကြောက်တယ်
ဟုတ်ကဲ့
นอกจากรอเจลาโรเลยฮะจม้าก็รอดีอภิเพศเพศเนี่ยนะจม้าอีอันนี้เสียงดังหูบ่าวตะไยอันนี้เสียงดังไปจรมิซาสุดิขณะเลยเป็นตัวยောက်ดาวะโอเคดาใบแม้ดีมาซ้าซุนยาโบบัวเจวีอ่ามิขินเตียอีดิคลีดิออมเมมหมู่เมนบีนี่คลีดิจองดิกองกองเต็ดเดตูลูกก้องฝากก้องยะดนาขึ้นลาเลยสุบิอ่าจม้าสิไอ้ที่อันนี้เป็นบัวโบเปียวชินเนียดาวะ
นาตมีเลยโหเจวีนาตมีเลยเอาเงินอะไรชื่ออะไรตะดันมีตะดันคุณป้าจีเซียนที่พุทธมาอะไรจ้าเนี่ยปอนทุกชนอะไรก็เลยพี่น่ะเราอ๋ออะไรก็ปิติจาบิจมาอย่างโหวุ่นวายมาปอนเนาะมีเงินเดียวนี่เนี่ยเพชรตั้งหลายอะไรดุขะนี่ยุ่งกันเกี่ยวอะไรหาเนี่ยอารมณ์ไปยุ่งกันอย่างจุดนัดตัวเราปอนเนาะนั่นไปไม่ใช่ก็เลยโอ้แค่กี่อะไรชิมาไปแต่ตอนนั้นไม่ใช่กับว่ากูว่าอารมณ์แค่กี่เรื่องก็จะล้านอะไรไม่รู้ไปยุ่งจีบไป
ดอลลาร์ดันซีซันจินสักแค่เรื่องมีดมีแค่หน้ากูน่าสิงเกียร์อาพี่ป่าเลยสิดีซีซันกูอ่ะคุณลูกเต้าจ้าเนี่ยมันเป็นแฟนสนิทมันเป็นคนในมาเลยแต่เล่าเปียมีทัวร์ลินไปรำมือสมิวน่าเสียนายมาเลยอ่ะคุณสับปีรอกูเอาองซีซันจินสักเดตุ้ดาส่งเลยอเมริกันควีนซีซันกูน่าสิงจ้าอย่างมาเช่น ထောင်လိုင်းရဲ့တချို့အလုပ်ဟာလွယ်ကူတဲ့အလုပ်မဟုတ်ပါဘူးအခြေခံဘူးဒေတာပြည်စုံမှုလိုအပ်တဲ့အပြင်မြို့ဝယ်စမ်းကျယ်တဲ့ပစ္စည်းကိရိယာတွေကိုလည်းတုံးတက်ရပါမယ်။ညွှန်ပြမှာဖေဖော်ဝါရီလလေးပိုင်းကဖွင့်လှစ်ခဲ့တဲ့စပိုင်စကိတ်ပြရိုင်မှာတော့လာရောက်ကြည့်ရှုသူတွေအနေနဲ့ထောင်လိုင်းလျှို့ဝယ်လုပ်ငန်းတွေနဲ့လျှို့ဝယ်ထောင်လိုင်းအေဂျင့်တူရဲ့ဘဝကိုတစ်စိတ်တစ်စော
And then most importantly, it's also a personal journey. So when you go through the
stage... Sejong Mingyan Yama, Pichia Du Nene, Limbi Pio Nia La Sura Guwa, Kanman Di Nene Sattu Bien, Liza Sene Tong, Bei Lai Puan Lai Pien Nene, Milo Nego Kanan Nian Dong Bien, Lai Pan Nam Yo Gule, Santa Tai Mari. Ta Bien, Guye Kanan Yi Sun A, Manyan Sun A, Nao Blu Lu Miu Pile Sura Guwa, Santa Tai Mari. E Nao Do, Druga Blu Tong Lai Yi Zin Fitle Sura Gule, Bien Pio Pia Bi Wari. ပြခင်းနိုင်မှာတဆိုင်ရခေကာလလိုက်ပြတာထားပြီးဒုတိယကမ္ဘာစစ်ကာလကဂျာမန်နေလျှို့ဝှက်ခြင်းနဲ့ပြည်ပယမအသွင်ပြုတဲ့အနစ်မှာစက်ကိုလည်းပြတာထားပါတယ်ဒါပြင်နိုင်ငံတကာဟက်ကာအဖွဲ့ဝင်တွေတုံးတဲ့ညနေဖုန်းနဲ့အဖွဲ့ဝင်တယောက်ရဲ့လျှို့ဝှက်နာမည်ကိုလည်းပြတာထားပါတယ်ကျွန်းလုတ်သားတွေဖမ်းပြီးတဲ့ပင်လယ်ဇာဆိုတဲ့ခေါင်းစဉ်အောက်မှာတော့မကြသေးခင်နှစ်ပိုင်းတွေအတွင်း
ကင်မရာတွေစစ်ပစ္စည်းတချို့နဲ့သတင်းတောက်တွေရဲ့မှတ်တမ်းစာအုပ်တချို့ကိုလည်းပြသထားပါတယ်။ဂျိုရုဆက်သွယ်ရေးနည်းပညာကိုသုံးပြီးကျွန်လုပ်သားတွေဖမ်းပေးတဲ့ရေတရဝါတွေကိုတင်ဆောင်လာတဲ့တင်မောသွားရလမ်းကြောင်းနဲ့အဲ့ဒီပစ္စည်းတွေတူလွန်ရနေရာတွေကိုလည်းသတင်းတောက်တွေကဖော်ထုတ်နိုင်ခဲ့တာပါ
Every gallery at Spyscape connects its subject matter to the present day.
Spyscape ပြကန်းတွေကဒီကနေ့လက်ရှိကာလနဲ့ဆက်ဆက်ပြီးတော့ပြသထားပါတယ်။လှည့်ဝဲရေးသားထားတဲ့စာရင်းနဲ့ပတ်သက်တဲ့ပြကန်းတွေမှာဆိုရင်လေဒုတိယကွာဆက်ကာလကလှည့်ဝဲကျင်းနှန်းစာဖော်ထုတ်ခဲ့တဲ့အကြောင်းအရာတွေကိုဖော်ပြထားပြီးတော့အဲ့ဒီအချိန်ကဖြစ်ပျက်တွေဟာကနေ့ခေတ်လူတွေရဲ့နေ့စဉ်ဘဝအပေါ်ဘယ်လိုတည်ရောက်မှုရှိလဲဆိုတာကိုလည်းပြသထားပါတယ်။ကိုရေးချင်တာတွေကိုလှည့်ဝဲရေးသားပေးပို့လို့ရတဲ့ WhatsApp လို Telephone Application ရှိပေမဲ့လည်းဒီလိုလှည့်ဝဲရေးသားထားတာတွေကိုဖော်ထုတ်လို့မရဘူးဆိုတာမျိုးမရှိပါဘူး။ဖော်ထုတ်လို့မရသေးတာပဲရှိရပါ
။ထောက်လိုင်းဟောင်းတွေ hacker တွေနဲ့ထောက်လိုင်း agency တွေက Spyscape ပြလိုက်ပေါ်ပေါက်လာအောင်ဝိုင်းဝန်းကူညီကြပါတယ်။နယူးယောက်မြို့လေကဒီပြလိုက်ကိုပါရောက်ကြည့်ရှုမယ်ဆိုရင်တော့ပြလိုက်ဝင်ကြီးလူကြီး39ဒေါ်လာကလေး32ဒေါ်လာပေးရမှာပါအမေရိကန်စစ်ဖက်နဲ့ရဲတပ်ဖွဲ့ဝင်စစ်မှုထမ်းအောင်တွေအတွက်တော့အထူးစည်းနှုန်းကဒေါ်လာ30ဖြစ်ပါတယ်အုပ်စုလိုက်သွားကြည့်မယ်ဆိုရင်တော့ကြိုတင်ပြီးတော့သွားကြည့်မယ်အချိန်နဲ့ဝင်ကြီးညှိနှိုင်းဖို့လိုပါမယ်ပြလိုက်အတွင်းမှာလည်းဓာတ်ပုံတွေအမှတ်တရရိုက်လို့ရပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာတနက်သမားတဦးကပြစ်ခတ်တာကြောင့်လူငယ်အများစုအပါအဝင်လူ18ဦးသေဆုံးပြီးတဲ့နောက်ပိုင်းအထူးသဖြင့်ဒီစစ်ပတ်သုံးချင်းမွေးရိုင်ဖယ် AR-15 တို့တနက်မျိုးကင်ဆောင်ခွင့်နဲ့ပတ်သက်ပြီးစီးမင်းစီကန်တင်းတင်းကြပ်ကြပ်ချမှတ်ဖို့အမေရိကန်ပြည်ထောင်စုမှာကြဲကြဲလောင်လောင်တောင်းဆိုမှုတွေထွက်ပေါ်လာပါတယ် အခုလိုကျောင်းသားလူငယ်များပြားတည်ဆုံးပြီးတနက်ကင်ဆောင်ခွင့်ကိုသဘောကျနှစ်ချိုက်သူတွေကတနက်ဆက်လက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးကာကွယ်ပြောဆိုကြတယ်လို့တချို့တနက်ပိုင်ရှင်တွေကတော့အခုလိုအဖြစ်ဆိုးမျိုးထပ်မကြွားလျောင်းဆိုတဲ့ရည်ရွယ်ချက်နဲ့သူတို့ပိုင်တဲ့တနက်တွေကိုဖျက်ဆီးပစ်ပါတယ်အဲ့ထဲမှာနယူးယောက်ပြည်နယ်စကော့တောင်ကစကော့ပပလာဒိုလည်းပါပါတယ်
That my gun's out there and it can just one day possibly commit.
ကျွန်တော်ကဒီတနက်ရှိနေသေးပါလားဆိုတဲ့အသည့်နဲ့ကျွန်တော်ဆက်နေလို့မရတော့ပါဘူး။ဒီတနက်မျိုးဟာတစ်ချိန်ချိန်မှာ Florida ကပြစ်ခတ်မှုမျိုးဖြစ်ပွားကောင်းဖြစ်ပွားသွားစေနိုင်ပါတယ်လို့ Facebook video ထဲမှာသူကပြောပါတယ်။နေနောက်ကခြံဝင်းထဲမှာထိုင်းပြီးအခုလိုပြောနေပုံနဲ့တနက်ကိုလွှတ်စက်နဲ့ထပ်ပိုင်းဖြတ်ခဲ့တဲ့ပုံတွေကိုလည်း video ထဲမှာတွေ့ရပါတယ်။ဆီးရီးယားလူမျိုးကင်ဆာယောဂါကုဆရာဝန် Address Othman ဟာဝေဒနာရှင်တွေကိုယောဂါပြောက်ကင်းအောင်ကုသပေးနေချိန်မှာပဲဆီးရီးယားနိုင်ငံ Afrin မျိုးကသူ့မိသားစုဝင်တွေကတော့အသက်ဘေးအန္တရာယ်နဲ့ရင်ဆိုင်နေရပါတယ်။ American ပြည်ထောင်စုမှာအနည်း20နီးပါးကြာနေထိုင်ပြီးဖြစ်တဲ့ဒေါက်တာ Othman ရဲ့မိသားစုဝင်တွေနေထိုင်ရာဆီးရီးယားမျိုးကိုတူရကီကတိုက်ခိုက်နေတာနဲ့ပတ်သက်ပြီး American ပြည်ထောင်စုကကြားဝင်ဟန်တာခြင်းမရှိတဲ့အပေါ်လဲသူကစိတ်ပြက်လက်ပြက်ဖြစ်နေပါတယ်။ Address Othman ဟာ Massachusetts ပြည်နယ်ကဆေးကန်းတစ်ခုမှာကင်ဆာယောဂါကိုဆရာဝန်အဖြစ်အလုပ်လုပ်ကြနေသူပါ။ဒီဆေးကန်းမှာလာရောက်ဆေးကုသနေကြတဲ့လူနာတွေယောဂါပျောက်ကင်းသက်သာအောင်နဲ့အားပေးနှစ်သိမ့်ရတာသူ့အလုပ်ဖြစ်တယ်လို့ဒေါက်တာ Othman ကပြောပါတယ်
။ They all comes down to the fact that once they know that their faith
သူတို့ရဲ့ကံကြမ္မာကိုတည်ထားပြီးတဲ့နောက်ဒါကိုလက်ခံကြပါတယ်။ဒါပေမဲ့လည်းသူတို့ဘယ်လိုပဲဖြစ်နေပါစေသူတို့ကိုဆက်ပြီးအားပေးနှစ်သိမ့်သွားရမှာဖြစ်ပြီးယောဂဝေဒနာကြောင့်မချိမဆန့်ခံစားပြီးဘဝအဆုံးသက်သွားမှာမျိုးမဖြစ်ရအောင်ကျွန်တော်တို့ကူညီသွားမှာပါ။သူတို့အနေနဲ့ဘဝကူးပြောင်းရမယ်ဆိုရင်တော့ညင်ညင်သာသာနဲ့ကူးပြောင်းရအောင်လို့ပါ
ကင်ဆာယောဂဝေဒနာရှင်တွေနဲ့ပုံကိုရေးအရာခင်မင်ရင်းနှီးမှုရအောင်လဲဒေါက်တာအော့သမန်ကြိုးပမ်းအားထုတ်ရပါတယ်ဆရာဝန်တွေရဲ့နှွေးထွေးတဲ့ဆက်ဆံရေးကြောင့်ဝေဒနာတဝက်သက်သာသွားတယ်လို့ပြောလာသူကတော့ကင်ဆာယောဂဝေဒနာရှင်အီလိန်ဒွိုင်းပ
ါ I couldn't have found a better doctor he's compassionateand caring and
သူတပ်ပေါ်ကမဆရာဝန်မျိုးရှာမတွေ့နိုင်တော့ပါဘူး तू ဟာအလုပ်ကိုမေတ္တာစေတနာအပြည့်နဲ့လုပ်တဲ့သူပါကျမဝေဒနာခံစားနေရတဲ့အချိန်မှာလဲသူကအမြဲပဲကူညီပါတယ်။သူ့အနေနဲ့အလုံးအစင်ပြေပါစေလို့ဆုတောင်းပါတယ်
။ဘဝနေဝင်ချိန်အတွက်ဆောင်ဆိုင်နေကြသူဝေဒနာရှင်တွေကိုဒေါက်တာအော့သမန်အနေနဲ့အခုလိုကြိုးစားကူညီနေချိန်မှာပဲဆီးရီးယားနိုင်ငံမြောက်ပိုင်းအာဖရင်မြို့မှာနေထိုင်ကြတဲ့သူ့မိသားစုဝင်တွေလဲဒုက္ခတွေရင်ဆိုင်နေရပါတယ်။တူရကီတောင်ပိုင်းကခတ်ခွတ်တဲ့ရေးသမားတွေနဲ့ဆက်ဆက်မှုတွေရှိတယ်ဆိုပြီးဆီးရီးယားကခတ်တွေကိုတူရကီကထိုးစစ်ဆင်နေတာကြောင့်အဲ့ဒီဒေသမှာနေထိုင်သူတွေဘေးအန္တရာယ်နဲ့ရင်ဆိုင်နေကြရတာပါ။ IS အစွန်းရောက်အဖွဲ့ကိုချေမှုန်းနေတဲ့ဆီးရီးယားခတ်တွေကိုအမေရိကန်တွေအနေနဲ့ထောက်ပံ့ကူညီနေပေမယ့်လဲတူရကီရဲ့ခတ်တပ်ဖွဲ့အပေါ်ထိုးစစ်ဆင်မှုကိုတော့မတားဆီးနိုင်ဖြစ်နေပါရယ်။အမေရိကန်အနေနဲ့အာဖရင်ကရသားလူထုကိုကာကွယ်ပေးဖို့ဒေါက်တာအော့သမန်ကလိုလားနေတာပါ
။ My small town is paying for this.And for that reason, you know,
American ပြည်အောင်စုမှာတကယ်ကိုကြီးမားတဲ့စွမ်းပကားတွေရှိပါတယ်။စီရေးစွမ်းအင်ကိုဆိုလိုတာမဟုတ်ပါဘူး။တူရကီဂျက်တိုက်လီယင်တွေကိုပြစ်ချဖို့ပြောတာမဟုတ်ပါဘူး။သမ္မတထရန့်ဖုံးတစ်ချက်ဆက်လိုက်ုံနဲ့ဒီကိစ္စပြီးသွားနိုင်ပေမဲ့အဲ့လိုလုပ်လိမ့်မယ်လို့မထင်ပါဘူး
။ဆီးရီးယားကမိသားစုဝင်တွေဘေးအန္တရာယ်ကြုံတွေ့နေရတာဟာသူတို့အပေါ်လဲတက်ရောက်မှုရှိတဲ့အကြောင်းအော့သမန်ရဲ့ဇနီးအမီရာမိုဟာမက်ကပြောပါတယ
်။ It's a nightmare.Like we woke up in the morning and was like all of a sudden
တကယ်ကိုအိမ်မက်ဆိုပါအိယာကမနက်ခင်းနိုးတဲ့အချိန်မှာစီးရီးယားကမြို့ကလေးဘုံကျဲခံရတယ်ဆိုတဲ့သတင်းကြားပါတယ်ကျမတို့မိသားစုနဲ့တငယ်ချင်းတွေဒါမဟုတ်ပါဘူးအဲ့ဒီဒုက္ခကိုအားလုံးရင်ဆိုင်နေရတာပ
ါစီးရီးယားမှာကလင်းငယ်တွေအပါအဝင်လူအများပြားတပ်ဖြတ်ခံနေရတာနဲ့ပတ်သက်ပြီးဘယ်လိုခံစားရလဲဆိုတာကိုပြောမပြတဲ့တော့ကြောင်းအမီရာကပြောပါတယ်အခုလိုတစ်ဖက်နဲ့တစ်ဖက်ရင်ဆိုင်တိုက်ခိုက်နေတာတဲ့ငင်းငင်းချင်းချင်းရင်ဆိုင်ဖြည့်ရှင်းကြဖို့လေသူတို့ကလူလာနေကြပါတယ်ခင်ဗျာ
ဒါဆိုရင်အမေရိကန်တခွေအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ပေးကြပါတယ်ပြီးခဲ့တဲ့2018ခုနှစ်အတွင်းလှုပ်ခတ်ခဲ့တဲ့မြေငလျင်ရဲ့အကြောင်းကိုတော့အင်ဂျင်နီယာဘူမိပညာရှင်ဦးတင့်လွင်ဆွေကိုဆက်သွယ်မေးမြန်းထားတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ဒေါက်ခင်မျိုးသက်တင်ဆက်ထားတာနားဆင်ပါရှင်
မြန်မာနိုင်ငံမှာ2019-2020အတွင်းငရင်တွေပိုးပြီးလှုပ်ဖို့ရှိနေတယ်လို့မြန်မာနိုင်ငံငရင်ကော်မတီအတွင်းမှူးဟောင်းဖြစ်တဲ့အင်ဂျင်နီယာဘူမိပညာရှင်ဦးတန့်လွန်ဆွေကတတိပေးပါတယ်။ဒါကြောင့်အခုလိုပြောရတာပါလေ
။မြန်မာနိုင်ငံအကြောကဘာငလင်းရောင်ကြီးနှစ်ခုပြောမှာတစ်ခုအပေါ်ဝင်ဖြစ်တဲ့အပိုင်းဒီမှာဒီမော်နာတောင်းတယ်ငလင်းရောင်ကြီးရဲ့တောင်ပဲဆွဲမှာကြားရတဲ့ပြင်ကျွန်တော်တို့ပူရိဗီရာခေါ်တော့တက်တွန်းခေါ်တာပေါ့လေညီတူးချက်တွေတစ်ခုနဲ့တစ်ခုတွန်းတိုက်တဲ့ရန်တရားရချုပ်ထွေးတဲ့နားစုံမှလည်းနားပြီးကြားနေတဲ့ခါကျတော့လှုပ်ရှားမှုကအများကြီးရှိအထူးသဖြင့်တော့ဇမာပြီးအလဲပိုင်းလိုနေရာမျိုးပေါ့လေလုံကြီးထိုးတတ်တဲ့နေရာကြခုနပြောတဲ့ညီတူးချက်လှုပ်ရှားမှုအများဆုံးနေရာမှာဒီမျိုးပြတွေစီဆောက်ပြီးတော့မှလူဖွဲ့စည်းနေကြတဲ့ခါကျတော့ဒါအန်ဒီရှိတယ်ဆိုတော့ဒါပြည်နယ်ပြည်နယ်ပြောကြတာဖြစ်ပါတယ်
ဒီလိုအန္တရာယ်ရှိတဲ့ငရင်ရဝန်းတဲ့ကြာနေတဲ့မြန်မာနိုင်ငံရဲ့ဝင်းကျင်မှာရောအခြေအနေကဘယ်လိုရှိပါသလဲ
ဒီလိုနေ့ကျကပြီးခဲ့တဲ့တစ်ပတ်ကမီးတောင်လို့ပြီးတော့ဆူနာမီဖြစ်ခဲ့တယ်တလေဒီမီးတောင်ကဆူမထရာသန္ဒထရိတ်လို့ခေါ်တဲ့ဒီအီကွေဒေါတောင်ပိုင်းရင်းရင်းလေးနဲ့မှရှိတဲ့မီးတောင်အောင်တကူကပေါက်တယ်ကတောက်တော်တူမီးတောင်အငယ်ပေါ့လေအဲ့ဒီမီးတောင်က1883ခုနှစ်ကလည်းအကြီးကျယ်ပေါက်ဘူးတယ်အဲ့တော့အဲဒီတော့လူ3000 4000လောက်ပေးတာပေါ့လေအခုတခါတော့လူ400လောက်ပေးတယ်ဒီဥစ္စာကကျွန်တော်တို့ဘူမိပြည်သားမှာအိန္ဒိယမျိုးကျက်နဲ့ဩစတြေးလျမျိုးကျက်တို့ငုံရှုံတွန်းတိုက်တဲ့အချိန်မှာဖြစ်တဲ့မိတော်နဲ့ဆိုတော့ဒါကကျွန်တော်တို့တောက်မဲ့ချမ်းပါဘူး2004ခုနှစ်တုန်းကကြတော့ဒီမြောက်ဖက်ကသူ့ထက်မြောက်ဖက်ကျတဲ့ဆူမထရာမှာဖြစ်တာဆူမထရာဆိုတဲ့ခါကျတော့အင်ဒိုနီးရှားရဲ့မြောက်ပိုင်းဆိုပေမဲ့ဗမာပြည်နဲ့ကြတော့ကက်လျက်ဖြစ်သွားတယ်ဆူမထရာငလေ2004မှာတောက်ပြီးတဲ့နောက်ပိုင်းမှာဆိုတော့နေရုချက်ကျင်းကဗမာပြည်ဘက်မှာလာပြီးတော့ဘာမာပလိတ်လို့ခေါ်တယ်နေရုချက်အတွင်းထဲမှာဖြစ်တာ2004ငလေကလည်းဒီအနောက်ဘက်ကအိန္ဒိယနေရုချက်နဲ့ဗမာပလိတ်လို့ခေါ်တဲ့နေရုချက်နှစ်ခုဖြစ်တဲ့အချိန်အတည်းနဲ့မှဖြစ်တဲ့အခါကျတော့2004ငလေကြီးဖြစ်ပြီးတဲ့နောက်ပိုင်းမှာ2004ဒီဇင်ဘာမှာဖြစ်တဲ့အခါကျတော့2005လေးကိုရောက်တာပေါ့လေ2005မှာကျွန်တော်ကနိုင်ငံအတွင်းထဲမှာငလေငယ်လေးတွေကပုံမှန်တဲ့ဟိုဘက်နဲ့ပို့ပြီးတော့အခြေအတွက်တွေပို့ပြီးတော့တက်လာအဲ့ဒါဘာလို့လဲဆိုတော့ဒီမျိုးစက်ချင်းဆက်ဆက်တဲ့အတွက်ကြောင့်သူ့ရဲ့ဒီဘက်ကတွန်းတိုက်တဲ့ခြံကြောင့်မြန်မာပြည်တွင်းမှာဒီပါမပလိတ်တွင်းမှာသူကလှုပ်ရှားမှုတွေဖြစ်လာအဲ့ဒီသဘောတရားကိုချဲ့လိုက်ရတွေ့နေရတာပေါ့လေ
ရလာတဲ့ငရင်ဆိုင်ရဲ့အချက်လက်တွေကိုစုပေါင်းပြီးမှရေးသားခဲ့တဲ့2018အတွက်ငရင်အနှစ်ချုပ်မှာတော့2019-2020မှာငရင်လှုပ်မဲ့အရေးအတွက်တွေပိုများလာနိုင်တယ်လို့ခန့်မှန်းလိုက်တာဖြစ်ပါတယ
်ပြန်ပြီးကြည့်လိုက်တဲ့အခါကျတော့ဖြစ်ဖြစ်နဲ့ဆူမထရာငလေးကြီးနောက်ပိုင်းမှာနှစ်အလိုက်ဒီငလေးသေးသေးလေးတွေတုတ်တဲ့အရေးတွေကဒီမြန်မာပြည်မြောက်ပိုင်းထဲမှာပို့ပြီးများများပြီးလာတာတွေ့အဲ့ဒါကြောင့်ကျွန်တော်ပြောတဲ့အနှစ်ချုပ်မှာကျွန်တော်ရေးတယ်ပါနောက်ပြီးတော့ညားလာတဲ့အရေးတွေကလည်းခုနကငါးနှစ်တစ်ပတ်လေလို့အဲ့လိုစိုက်ကယ်လေးတွေလို့ဖြစ်နေတဲ့သဘောလေးလည်းတွေ့ရတဲ့အခါကျတော့ဒီဥစ္စာလေးကိုဒီ surface trendline ကြီးတဲ့အခါကျတော့ငါးနှစ်တစ်ပတ်လေတွေမှာတိုးတိုးလာတော့တွေ့2014ဒီအလွန်အလောက်မှာစပြီးတော့ပြန်ပြီးတော့ကျသွားကျပြီးတော့အခါကျတော့ပြန်ပြီးတော့သူ့ရဲ့စိုက်ကယ်တိုင်းစဉ်ပြန်တက်ဖို့ရတော့ကျွန်တော်မြင်တာပေါ့လေမြင်တဲ့အခါကျတော့အဲ့စိုက်ကယ်ပြမနာဖြစ်နိုင်လေ2019-2020လောက်မှာအဲ့ဒီတက်လာတယ်အဲ့ဒါကြောင့်ကျွန်တော်ကဒီဟောင်းစကူစက်စကူနဲ့ဆက်ပြီးရင်းသက်ဆောက်လို့ရှိရင်ငလေးရေးတချင်ဟိုမြကောင်းမြလာနိုင်တယ်လို့ကျွန်တော်ပြောတော့ပါ
2018ခုနှစ်အတွင်းလှုပ်ခတ်ခဲ့တဲ့ငင်းငင်းတွေနဲ့ပတ်သက်ပြီးထူးခြားချက်တွေကဘာပါလဲ
2018ကဇန်နဝါရီလလောက်မှာပေါ့ပုဂိုလ်ယုံမအလဲမှာပမာဏ6လောက်ရှိတဲ့ငလေးလှုပ်တယ်အားလုံးကတော့ဒီဖြူးမျိုးနဲ့ဒီနောက်တောင်မလောက်မှာပုဂိုလ်ယုံမအလဲလောက်မှာရှိတယ်ပမာဏ6ရှိတယ်ဒါပေမဲ့သူကနောက်ဆက်တဲ့ငလေးလေးကြပဲထီးသွားလဲဆိုတော့February June လောက်ဒီနောက်ဆက်တဲ့ငလင်းသွားတယ်ပေါ့ဒီအဲ့မှာကျွန်တော်တို့ကစောအဲ့မှာတော့စိုးရိမ်လေးရှိတယ်ဘာဖြစ်လဲဆိုတော့ကျွန်တော်တို့ရဲ့ပမာပြည်ရဲ့အလဲမှာကျွန်တော်တို့စကိုင်းကျဲရစ်ဆိုတဲ့ဒီကြီးတစ်ခုရှိတယ်ဒီကောင်ကမြေလူကြီးနှစ်ခုထိဆက်တဲ့အရာလဲဖြစ်တယ်ပေါ့ဒီတော့နောက်လှုပ်ရှားမှုလဲဆိုတာအနေနဲ့ရှိနေတာကြတော့ဒီပမာဏ6ရှိတယ်သူဒီပဘိုးယုံမငလင်းပြီးရဲ့လုပ်ပြီးတဲ့အချိန်မှာဒီစကိုင်းကျဲရစ်နဲ့လုံတာဆိုစိုးရိမ်ချက်ကြီးရှိတယ်ဒါပေမဲ့ဒေလာကြည့်တဲ့အချိန်မှာပမာဏ6ရှိတဲ့နေရာကဘကိုးယူမတဲ့မှာပဲဖြစ်တာဘကိုးယူမတဲ့မှာလည်းသူကအခြားသောဂျန်တရားတွေရှိတယ်ဆိုတော့ဘကိုးယူမကိုနိုင်ကလည်းသူကနေလူချက်နှစ်ခုဖြစ်ဆက်တဲ့နေရာမှာဖြစ်တဲ့ဈာကန်နယ်လို့ဖြစ်အဲဒါကြောင့်သူကလည်းတွန့်ခေါက်ပြီးသူကြားထဲမှာလည်းပြည့်ရည်အငယ်လေးပြကြရှိတယ်ဆိုတော့အဲဒီပြည့်ရည်အငယ်လေးတွေကလှုပ်ရှားပြီးမှဒီဘကိုးယူမတဲ့မှာငလင်းလေးဖြစ်တာအဲဒီဖြူးနောက်တောင်ပဲဒီဘကိုးယူမအလဲရင်းပုံပဲနဲ့ကျွန်တော်တို့ကအဲဒီအားကပဲပြီးသွားတယ်လေဆိုတော့နောက်ပိုင်းမှာဒီကျွန်တော်တို့ဒီရဲ့အရှိမြောက်ဘကိုးယူမအခြေလောက်ဒီအားရဆက်သွားလိုက်တာအဲ့တော့ဘယ်လောက်ဒီသွားလောက်တယ်ဆိုကျွန်တော်တို့မှာတင်မလောက်ဒီအဲ့အခြေအနေရှိနေကြတယ်ဒါပေမဲ့အခုအချိန်မှာတော့အဲ့ဒီဘိုးဘီမငလင်းရဲ့အဆင်အားတော့ကျွန်တော်ကပြတ်သွားလောက်ပြီပေါ့လေပြတ်သွားလောက်ပြီမဲ့ဆိုပေမဲ့ငလင်းကတော့ပြတ်သွားမှာတော့မဟုတ်ဘူး မြေလူကျဲ့ရဲ့အတွင်းထဲမှာရှိတဲ့အားတွေကဆင်းရဲတက္ကမပြတ်နေတာကြတော့ဒီနေရာမှာစူးစီးရတော့ပြေလည်သွားတယ်။ MDR ဟာရှားနေရာကိုခုနလိုစင်ပွားပြီးတော့သွားမယ်လို့ကျွန်တော်ယူဆတယ်။ယူဆရတာဒါပေမဲ့ဘယ်နေရာကိုသွားမယ်ဆိုတော့ကျွန်တော်စူးစီးချက်ချက်မပြောနိုင
်။စင်ပွားဖြစ်လာနိုင်တဲ့အားရှိနေတာကိုတွက်ချက်နိုင်ပေမဲ့ဒီအားဟာဘယ်ရက်ကိုဥတည်မယ်ဆိုတာတိတိကျကျမသိနိုင်တဲ့အတွက်လာမယ့်နှစ်တွေအတွင်းအထူးသတိထားမယ့်နေရာတွေကဘယ်မှာပါလဲ
။ဘာမှပြမနဲ့လုံနိုင်တဲ့ရည်ကြီးတဲ့ဆိုအရင်မြစ်ကဆိုစတိုင်းကြိုက်ရမြန်မာနိုင်ငံကမျိုးရည်တည်တာလည်းဒီစတိုင်းကြိုက်တဲ့ချောင်းမှာအများကြီးတည်တာတော့ဒီစတိုင်းကြိုက်ရလည်းဘယ်လောက်ရှိသေးလဲဆိုဒီတောင်ဘက်တမုတ်ကြအစားချင်းလည်းစားကြနေလို့မြောက်ခဲ့ဘူတော်ရောက်တိတောက်လျှောက်တက်ဆက်တဲ့တည်တဲ့ပြင်သူကအဲ့မှာအစ်အပိုင်းနေရှိတယ်အစ်အပိုင်းနေရလည်းဆိုမတူညီလက်လှုပ်ရှားမှုရှိတယ်ဆိုတော့2013ကဒီကိစ္စမှာလှုပ်ပြီးတဲ့နောက်ပိုင်းမှာတခြားအစ်အပိုင်းတွေမလှုပ်ရသေးဘူးပေါ့အပြီးတော့တိုင်းကျရဲ့တောင်ပိုင်းချမ်းသာရှိတဲ့ပုဂ္ဂိုလ်ပါလို့ဆိုတော့ဒီနှစ်တရာနှစ်80-90လောက်တည်းမှာမလင်းတိတိလေးတောင်မနေရတဲ့ခါကျတော့ဒီကောင်ကမြေရင်းအားတွေတွေ့နေတယ်လို့ဆိုပြီးသားဒီစားရပြီးတော့တုတ်တုတ်ချင်းသူကအကြီးစားလုံးအတိတ်မှလည်းလုပ်ခဲ့တယ်ပေါ့။မျိုးကြီးကြီးကအဲ့ဒီတိတိရဲ့အေးမှရှိတယ်။အဲ့တော့ပထမဆုံးကတော့ဒီကြီးစားဟောပြောဆိုရန်ကုန်နဲ့ပုဂ္ဂိုလ်ဒါဆိုမျိုးကလည်းကြီးတယ်လူကြီးရဲ့လည်းတိတိသူကမန္တလေးမန္တလေးစကားရလဲကျွန်တော်က1956မှာဒီစကိုင်းငယ်ရင်ထုတ်တဲ့အချိန်တုန်းကမန္တလေးစကိုင်းမှာတလောက်တီလူကြီးမသိသေးဘူး။အခုအချိန်မှာတော့မန္တလေးမြို့ရဲ့ကြီးကျယ်လာတယ်။စကိုင်းမြို့ကလည်းကြီးကျယ်လာတယ်ဆိုတော့အင်မတန်ဆိုရကြပါ့မယ်။မနေ့ကပဲကျွန်တော်အဲဒီနေရာတွေကိုသိနေတယ်။အဆောင်အုံနေနဲ့တိုးချဲ့လာတာတွေလည်းမြေလူတွေပဲပို့တိုးချဲ့သွားတာတွေအများကြီးဖြစ်နေတယ်ဆိုတော့မြေလူတွေကိုဘယ်လို control လုပ်ထားရလဲမသိဘူး။ဒါပေမဲ့ဒီမြေလူတွေပဲကိုကြီးမာတဲ့အဆောင်အုံစမှုလုံးတိုးချဲ့တာပါတတိယကောက်တဲ့အဲ့ဒါအရေးကြီးနောက်တစ်ခုကတော့မြန်မာပြည် 11 ဒီနေ့ပြီးတော့တပွဲပေါ့ဒီတောင်ကုန်းတပွဲအဲ့ဒါကြီးရတယ်ဆိုတော့အရေးကြီးတယ်လို့ဒီ
engineer ဘူမိပညာရှင်ဦးတင့်လွင်ဆိုရပြောကြခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါလေရှင်ဒီစီစဉ်ကိုတော့အပတ်စဉ်တောက်ကြညာတိုင်းမှာတင်ဆက်ပေးနေပြီးတော့မနေ့ပြန်စနေမနေ့ခင်းမှာလည်းတလှည့်ပြန်ပြီးတော့ထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ကြပါလေရှင်အစီအစဉ်ဒီအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်ကတလှည့်ကြီးညာပေးပါအောင်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့လူယုံတယောက်လည်းဖြစ်ထရမ့်ရွေးကောက်ပွဲစည်းရုံးအကြံပေးလည်းဖြစ်တဲ့ရော့ဂျာစတုန်းကိုရာဇဝတ်ပြစ်မှုခုနှစ်မှုနဲ့ဖမ်းဆီးလိုက်ပါတယ်။2016သမ္မတရွေးကောက်ပွဲမှာရုရှားဝင်ဆွတ်ဖက်ခဲ့သလားဆိုတာစုံစမ်းနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မော်လာယုံကနေမစ္စတာစတုန်းကိုလိင်ညာထွက်ဆိုမှုတရားရေးလုပ်ငန်းနဲ့တပ်တည်ထွက်ဆိုသူတွေကိုနှောက်ယှက်ဟန်တားမှုစတဲ့အမှုတွေနဲ့တရားစွဲခဲ့ပြီးတော့တောက်ကြနေမနဲ့အစောကြီးဖလော်ရီဒါပြည်နယ်ကသူ့ရဲ့နေအိမ်မှာဖမ်းဆီးခဲ့တာပါ။2016ရွေးကောက်ပွဲမတိုင်ခင်တုန်းကဒီမိုကရက်ပါတီတာဝန်ရှိသူတွေရဲ့အီးမေးလ်တွေကိုလူသိရှင်ကြားမထုတ်ပြန်ခင် WikiLeaks website တည်ထောင်သူ Julia Assange နဲ့တွေ့ဆုံခဲ့တဲ့ကိစ္စနဲ့ပတ်သက်လို့အောက်လွှတ်တော်ထောက်လိုင်းကော်မတီကို Roger Stone လိမ်ညာပြောခဲ့တယ်လို့အစိုးရရှေ့နေတွေကတရားရုံးကိုတင်ပြတဲ့ဆွဆွဲချက်တွေမှာဖော်ပြထားပါတယ်။2016သမ္မတရွေးကောက်ပွဲမှာသမ္မတလောက် Hillary Clinton ကိုထိခိုက်အောင်ရုရှားနဲ့ပူးပေါင်းလုပ်ခဲ့သလားဆိုတာစုံစမ်းနေတဲ့စုံစမ်းမှုကနေဖမ်းဆီးတရားစွဲခံထားရသူတွေထဲမှာ Roger Stone ကအရေးပါဆုံးတရားလို့ပြောလို့ရပါတယ်။ဒီကနေ့ Ford Lauderdale တရားလျုံမှာသူ့ကိုရုံးထုတ်มาဖြစ်ပြီးတော့သူ့ဘက်ကတော့ဘာမှအမှားမလုပ်ခဲ့ဘူးလို့ညှင်းဆန်ထားပါတယ်။ Roger Stone ကိုတရားစွဲတဲ့အမှုတွေကသမ္မတ Trump နဲ့ဘာမှပတ်သက်မှုမရှိသလိုအင်ဂျူရော်နဲ့လည်းမဆိုင်ဘူးလို့အင်ဂျူရော်ပြောခွင့်ရသူ Sarah Sanders ကတုံ့ပြန်ပြောကြားခဲ့ပါတယ်။အမေရိကန်ဆွေးရလုပ်ငန်းတွေရပ်ဆိုင်းထားတာတည်င်း၅ဘတ်ကြာလာတာနဲ့အမျှပုံမှန်ဆိုရင်လဆာရကြရမယ်ဒီနေ့မှလည်းဝန်ထမ်း၈သိန်းလောက်ဒုတိယအကြိမ်လဆာမရသေးပဲဖြစ်နေပါဗျ။သမ္မတထရမ့်ကတော့မက္ကဆီကိုနယ်စပ်မှာတတိုင်းကာဖို့တူတောင်းနေတဲ့ဇယိတ်အတွေ့လွှတ်တော်ကအနည်းငယ်ကြိုပြီးတော့ခွင့်ပြုပေးထားရင်အဆွေးရလုပ်ငန်းတွေကိုယာယီပြန်ဖွင့်ပေးဖို့သဘောတူမယ်လို့ပြောကြားထားပါဗျ။ဗင်နီဇွဲလဲမှာရှိနေတဲ့အမေရိကန်တန်ရုံဝန်ထမ်းတွေကမဖြစ်မနေလိုအပ်တဲ့ဝန်ထမ်းတွေကလွဲလို့ကျန်တဲ့သူအားလုံးကိုပြန်လာဖို့အမေရိကန်နိုင်ငံခြားရေးဌာနကညွှန်ကြားထားပါတယ်။တန်ရုံဝန်ထမ်းအားလုံးကိုနိုင်ငံတွေကနေစနေနေ့နောက်ဆုံးထားထွက်သွားဖို့တမရရာသူမစွန့်သေးတဲ့နီကိုလတ်စ်မာဒူရိုပြောထားတာကိုအမေရိကန်အစိုးရကပယ်ချခဲ့ပြီးတော့ကာရာကတ်စ်မြို့တော်မှာတန်ရုံကိုလည်းဆက်ဖွင့်ထားမယ်လို့ပြောကြားခဲ့ပါတယ်။မြန်မာနိုင်ငံထဲမှာရှိနေတဲ့ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ဘက်ထွက်သွားအောင်လို့အစွန်ရောက်ဒေသခံတွေနဲ့လုံခြုံရေးတွေကလုပ်နေတယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးဆရာကုလသမဂ္ဂအထူးကိုယ်စားလှယ်ယန်ဟီလီကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံပြည်ဝင်ခွင့်မရတာကြောင့်အင်းနီဂျင်ထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုစတိရကြာတွားရောက်ခဲ့တဲ့မစ်ယန်ဟီလီကသူခီးစဉ်တွေ့ရှိချက်တွေကိုဒီကနေ့ဒါကာမြို့တော်မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။
သတင်းချင်းချုပ်ကိုမဆုမျက်မှောက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖက်အင်ဂျင်နီယာကတော့ Zenith Abdurrahman ဖြစ်ပါတယ်ရှင်။ကျမကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.